The Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့ထိုင်းနိုင်ငံမှာမလာတဲ့ချင်းပတ်မဲ့ဝန်ကြီးချုပ်ရွေးကောက်ပွဲမှာဘုရင်မဟာဝါကျေးလောင်ကရဲ့အသက်68နှစ်အရွယ်အမတော်ဥဘောရတနာမဟီတော်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းဒီနေ့ပဲကြေညာပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကန်ပစ်ခတ်တွေကြီးထွားနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေထပ်မံထွက်ပြေးနေတဲ့ပေါ်ဆိုရင်လည်းကြောင့်ကုလသမဂ္ဂကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ဒီကနေ့လွှတ်တော်မှာပထမဦးဆုံးအကြိမ်အစည်းအဝေးဆွေးနွေးနေကြပါပြီ
။ဒီကုဒေချေမှာတော့ဖြစ်မနေ့လုံးမနေ့လုံးနဲ့ပူးလေဒီကပြေးဆန်အောင်ဖွဲ့စည်းရရပါပါလေ။
နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မူလာတန်းကျောင်းသူကျောင်းသားလေးတွေအပါအဝင်ပလောဝဒေသခံ200လောက်ကိုဒီလက်နက်ကင်တပ်ဖွဲ့ AA ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခေါ်သွားတဲ့အပေါ်မှာတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့ AA တက်တို့ရဲ့နှစ်ဖက်တုံ့ပြန်ချက်နောက်ပြီးတော့ sorry သတင်းနောက်ဘသူတက်တယ်လဲဆိုတာကို Trump အစိုးရအနေနဲ့နောက်ဆုံးထားအဖြေပေးဖို့လွှတ်တော်ရဲ့တောင်းဆိုချက်သတ်မှတ်ချိန်တွင်အဖြေပေးနိုင်ပါမလားဆိုတဲ့အကြောင်းသတင်းလွှာနဲ့အတူဗင်နီဇွဲလားနိုင်ငံရဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ထိုင်းနိုင်ငံမှာမလ24ရက်နေ့ကျရင်ကျင်းပမဲ့ဝန်ကြီးချုပ်ရွေးကောက်ပွဲမှာဘုရင်မဟာဝါကျေးလောင်ခွန်းရဲ့အသက်68နှစ်အရွယ်အမတော်ဥဘောရတနာမဟီတော်ဟာထိုင်းရက္ခာချက်ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်
။ก็กรรมการบริหารพรรคเองก็เห็นพ้องต้องกันว่ารายชื่อของทูลกระหม่อมหญิงอุบลรัตน์เนี่ยซึ่งเป็นผู้มีความรู้ความสามารถ
เนี่ยตูและพี่อีเชิญพี่ว่าดูและဖြစ်တဲ့မင်းသမီးဥပ္ပရတနာအသင့်တော်ဆုံးပုဂ္ဂိုလ်တူဖြစ်တဲ့အတွက်ပါတီကိုစားပြုရွေးချယ်ဖို့ပါတီရဲ့ကော်မတီဘုတ်ဖွဲ့ကသဘောတူခဲ့တာဖြစ်တဲ့ကြောင်းထရဆာချက်ပါတီရဲ့ခေါင်းဆောင်ပရီချက်ဖို့ဖုန်ပန်နေကကြေညာလိုက်တာပါဒီဘက်မှာတင်းချောင်နေတဲ့ဝန်ကြီးချုပ်အောင်တဆင်ရှင်နာဝါနဲ့ဆက်နေတဲ့နိုင်ငံရေးပါတီကိုကိုစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူကနေအစင်လာမော်ဖွဲ့ရွေးကောက်ပွဲဝင်မှုကြေညာလိုက်တဲ့အတွက်2014ခုနှစ်တုန်းကအာဏာသိမ်းပြီးလက်ရှိအချိန်မှာဝန်ကြီးချုပ်တာဝန်ယူထားတဲ့ပြည်ထောင်ချံဦးချဆက်လက်အာဏာထိန်းချုပ်နိုင်မယ့်အလားအလာတွေကိုထိခိုက်နိုင်တယ်လို့လည်းအကဲခတ်တွေယူဆနေပါတယ်။စစ်တပ်ရဲ့ကျော်တော်နောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းလက်ရှိဝန်ကြီးချုပ်ကိုရွေးကောက်ပွဲမှာကိုယ်စားလောင်းဖြင့်ဝင်ရောက်ရှင်ပြိုင်မှုဒီနေ့ပဲကြေညာထားတာပါ။1932ခုနှစ်ကစလို့စီမင်းခံပြီးစနစ်ကျင်းသုံးလာတဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ဘူးလားမရှိပေမဲ့နိုင်ငံရေးမှာဩဇာအရှိမကြီးမာပါတယ်အခုရွေးကောက်ပွဲဝင်မဲ့မင်းသမီးဥပ္ပရတနာတော်ဝင်မိသားစုဝင်ဖြစ်ပေမဲ့လွတ်လပ်ပွင့်လင်းသူအောက်ခြေထိထိတွေ့ဆက်ဆံတတ်သူဖြစ်နေတဲ့လူစီများပြီးအမေရိကန်နိုင်ငံသားနဲ့1982ခုနှစ်ကလက်ထပ်ခဲ့ပြီးတဲ့နောက်တော်ဝင်မိသားစုရဲ့ခံစား권တွေကိုဆွန့်လွတ်ခဲ့သူလည်းဖြစ်ပါတယ်အမေရိကန်ပြည်တော်စု Massachusetts ပြည်နယ်ဆက်မှုတိုက်သူမှတင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုတင်ယူခဲ့ပြီးကယ်လီဖိုးနီးယားတက်ဆူမားနဲ့လူလူချမ်းမာရေးမဟာဖွဲ့ရထားသူလည်းဖြစ်ပါတယ်။2008ခုနှစ်မှာအမေရိကန်ခင်ပွန်းနဲ့ကွာရှင်ပြည်ထိုင်းနိုင်ငံကိုပြန်လာခဲ့တာပါ။ထိုင်းနိုင်ငံကိုပြန်ရောက်လာပြီးတော်ဝင်မိသားစုရဲ့ခံစား권တချို့ကိုရယူခဲ့ပေမဲ့ဝန်ကြီးချုပ်ဖြစ်ရွေးချယ권ရှိမရှိဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကအတိအပြုဆုံးဖြတ်ပေးရမှာဖြစ်ပါတယ်။
American ရဲ့အထောက်အပံ့တွေပါတဲ့ကုန်တင်ကားကြီးနှစ်စီးဖင်နီဇူလာနိုင်ငံထဲကိုပို့ဖို့အိနီဂျင်ကိုလံဘီယာနိုင်ငံကူကူတာနယ်စပ်မြို့မှာရောက်နေတာနဲ့အတူအဲ့ဒီမှာအခြေအနေတွေတင်းမာနေပါတယ်။ရေးပေါ်အစားအသောက်နဲ့ဆေးဝါးပစ္စည်းတွေပါတဲ့ကုန်ကားကြီးတွေဖင်နီဇူလာနိုင်ငံထဲရောက်ဖို့အတွက်စောင့်ဆိုင်းနေတာပါ။ဖင်နီဇူလာသမ္မတနီကိုလတ်မာဒူရိုကတော့လူသားချင်းစာနာတဲ့အထောက်အပံ့တွေမလိုဘူးလို့ဆိုပြီးတော့ကိုလံဘီယာနိုင်ငံဘက်ကနေဝင်လာမဲ့အကူအညီတွေကိုတားဆီးဖို့စစ်သားတွေကိုအမိန့်ပေးထားပါတယ်။ကူကူတာမြို့နယ်ဆက်ထားတဲ့၃လမ်းသွားနယ်စပ်လမ်းမကြီးကိုဗင်နီဇူလာလုံခြုံရေးတွေကကွန်တိန်နာကြီးတွေ၊စီတဲကားကြီးတွေနဲ့ပိတ်ဆို့ထားပါတယ်။လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ဗင်နီဇူလာပြည်သူတွေနယ်စပ်မှာစုဝေးပြီးရေးပေါ်အကူအညီတွေကိုနိုင်ငံထဲဝင်ဝေးပြုဖို့အတွက်မတူရိုကိုတောင်းဆိုနေကြပါတယ်။ကွန်ကြီးထောက်ပံ့မှုတွေပေးကြဖို့တောင်းဆိုထားတဲ့ဒီအတိုက်ခံခေါင်းဆောင်ယာယီသမရဟွမ်ဂွိုက်ဒိုကလည်းနိုင်ငံတကာရဲ့အကူအညီကိုမရရင်ပြည်သူအများအပြားဒုက္ခကြီးတွေ့နိုင်တယ်လို့တတိပေးထားပါဗျ။အကူအညီတွေကိုပို့ပေးတဲ့အမေရိကန်နိုင်ငံသားရဲ့ဌာနကထောက်ပံ့ကူညီမှုတွေဗင်နီဇူလာနိုင်ငံထဲဝင်ဝင်ပြုဖို့လုံခြုံရေးတွေကိုတောင်းဆိုထားပါဗျ။လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုနိုင်ငံရေးကစားကွက်အနေနဲ့အသုံးမချသင့်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြာတာပြည်နေတော့ကပြောကြားခဲ့ပါဗျ။
စော်ရီနိုင်ငံသားတရင်စားဆရာချမဲခါရှာကီနေရမပြတ်မဲ့ဆိုးရွားကိုဆက်လက်ဝေဖန်နေမယ်ဆိုရင်ကြီးစံသားအသိမဲ့ဆိုပြီးစော်ရီရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကသူ့လူယုံတယောက်ကိုပြောခဲ့ဘူးတဲ့အကြောင်းနယူးယောက်တိုင်းစင်စာကဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့အော်တိုဘာလာတဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ရီကောက်စစ်ဝင်ရုံမှာအတမခံရခင်2019ခုနှစ်မှာကတည်းကအရှင်မင်းသားကသူ့ထိတ်တန်းလက်ထောက်တယောက်ကိုပြောခဲ့တာဖြစ်ကြောင်းထောက်လိုင်းရေးသတင်းနေနဲ့နှိဆက်သူအမေရိကန်နဲ့ပြည်ပအစိုးရရရှိတွေကိုကိုကပြီးသတင်းကဖော်ပြထားတာပါအရှင်မင်းသားရဲ့ပြောဆိုချက်ကတော့အမေရိကန်ထောက်လိုင်းအေဂျင်စီကကြားပြတ်ရရှိထားတာဖြစ်တယ်လို့လည်းဆိုပါတယ်ကြည်စံသုံးဖို့မှတ်ချက်ပေးပေမဲ့တကယ်ပြစ်သက်ဖို့အဓိပ္ပာယ်မျိုးမဟုတ်ပေမဲ့သတင်းစာဆရာနိုင်ငံကိုပြန်မလာရင်တက်ချင်တဲ့သဘောထားကတော့ထင်ရှားနေတယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီတိုင်ဝမ်ကကြမ်းကျင်သူတွေကယူဆထားကြောင်းလည်းသတင်းစာကဖော်ပြပါတယ်သတင်းစာဆရာသိဆုံးမှုကိုအရှင်မင်းသားကအမေပေးစကိုင်းစီခဲ့တာဟုတ်မဟုတ် sorry ပေါ်ပိတ်ဆို့တန်ခတ်ရေးယူဖို့တင်းမတင်းဆိုတာတွေကိုသမရအင်ပြူတော်ကဒီနေ့နောက်ဆုံးထားပြီးအစီအခံမှုလွှတ်တော်ကသတ်မှတ်ထားတဲ့ရေးမတိုင်ခင်မနေ့တုန်းကပဲနယူးယောက်တိုင်းသတင်းစာကစောင်းပါရေးသားဖော်ပြလိုက်တာလည်းဖြစ်ပါတယ်
ပြင်သစ်နိုင်ငံကဒီအီတလီဆိုင်ရာပြင်သစ်သံအမတ်ကြီးကိုပြန်ခေါ်လိုက်ပြီးတဲ့နောက်နှစ်နိုင်ငံကြားသဘောထားကွဲနေတာတွေကိုဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒုဝန်ကြီးချုပ်မတ်တေယိုဆယ်ဗီနီကပြောကြားခဲ့ပါတယ်။အီတလီရဲ့နောက်ဒုဝန်ကြီးချုပ်တယောက်ဖြစ်တဲ့လူဝီဂျီဒီမာယိုကပြင်သစ်ဆိုရဆန့်ကျင်ဆန္ဒပြသူတွေနဲ့ပါရီမြို့တော်နားမှာအင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့တာကိုပြင်သစ်ဆိုရကဒေါသထွက်ခဲ့တာပါ။ဒါနဲ့မကဒီဒုဝန်ကြီးချုပ်ဆယ်ဗီနီကပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုဝေဖန်ခဲ့ပြီးတဲ့နောက်မှာပြင်သစ်ကအီတလီဆိုင်ရာတပ်အမတ်ကြီးခရစ်စတီယန်မာဆေးကိုပြန်ခေါ်လိုက်တာဖြစ်ပါတယ်။အီတလီနယ်စပ်ကနေပြင်သစ်နိုင်ငံကိုဝင်ရောက်ဖို့ကြိုးစားတဲ့နိုင်ငံပြောင်းအခြေချသူတွေကိုပြင်သစ်ကအီတလီဘက်ကိုပြန်ပို့နေတယ်လို့ဆိုပြီးတော့ဒီလိုလုပ်နေတာကိုရပ်ဖို့ဒုဝန်ကြီးချုပ်ဆယ်ဗီနီကမက်ခရွန်အစိုးရကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဥရောပနိုင်ငံကြားမှာတန်တမာဆက်ဆံရေးအဖူးထစ်ဖြစ်နေတာတွေကိုပြေလျော့စေဖို့ကြိုးစားတဲ့အနေနဲ့အီတလီနိုင်ငံကြားရေးဝန်ကြီးအန်ဇိုမိုရာဖိုမီလန်စီကတော့မဟာမိတ်နိုင်ငံရဲ့ဆက်ဆံရေးဟာနက်နဲတိမ်မွေ့တယ်လို့အလေးထားပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာလူအများကြီး Five Star Movement နဲ့လက်ရစွန်း League ပါတီတို့2018ခုဇွန်လမှာညွန်ပေါင်းအစိုးရဖွဲ့လိုက်ပြီးတဲ့နောက်ပိုင်းတွေကပြင်သစ်နဲ့အီတလီကြားဆက်ဆံရေးတက်မနေတာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကင်ပိကွက်တွေကြီးထွားလာနေတာကြောင့်လုံခြုံရေးအခြေအနေတွေယိုယွန်းလာနေပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့အတွက်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့နောက်ဆက်တွဲဒုက္ခသည်ပြဿနာတွေကြုံရမှာကိုအထူးစိုးရိမ်နေကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဗီဒန်တင်ဒေသကလူတွေအတွက်လိုအပ်မဲ့လူသားချင်းစာနာမှုကူညီတွေပေးအပ်ဖို့အသင့်ရှိနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကပြစ်ခတ်တွေကိုရှောင်ရှားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာသူတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လဲဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေထပ်မံရောက်ရှိလာနေတာကိုဟန်တာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကနေဆက်တွေကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲကုလသမဂ္ဂရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မျိုးကရဲကင်းစခန်းတွေကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်ခဲ့ရတာကနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။တိုက်ပွဲတွေကိုတင်းရှောင်ထွက်ပြေးကြတဲ့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံဗန္ဒဘန်ဒေသကိုရောက်ရှိလာတဲ့အတွက်ဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာတပ်မတ်ကြီးကိုစင့်ခေါ်ကန့်ကွက်ခဲ့ပူပါတယ်။
အာရဗ်အဖွဲ့ချုပ်မှာဆီးရီးယားနိုင်ငံကိုပြန်လည်လက်ခံဖို့ရုရှားနိုင်ငံကစီယုံတိုက်တွန်းနေတယ်လို့ဒေတာရင်းတန်တမန်တွေကပြောပါရယ်။ဘာရှားအလ်အဆတ်အစိုးရကိုအာရဗ်နိုင်ငံတွေကပြန်အသိအမှတ်ပြုပြီးတော့စစ်တမ်းခံထားရတဲ့နိုင်ငံပြန်လည်တိစောက်ရေးရန်ပုံငွေရဖို့အတွက်ရုရှားအစိုးရကကြိုးပမ်းပေးနေတာဖြစ်ပါရယ်။တူနီးရှားနိုင်ငံတူနစ်မြို့မှာရှေ့လာကျင်းပါမယ်။အာရဗ်အဖွဲ့ချုပ်ထိပ်သီးစည်းဝေးဝဲကြရင်ဆီးရီးယားကိုပြန်လည်လက်ခံထည့်သွင်းဖို့အာဆတ်အစိုးရကိုလိုလားတဲ့အီဂျစ်အာရဗ်စော်ဘွားများပြည်ထောင်စုအီရတ်နဲ့ဆာဒီအာရေဗျနိုင်ငံတွေကိုရုရှားအစိုးရကအာယုံဆိုင်စည်းရုံးနေပါတယ်။သမရအာဆတ်ကိုစန့်ကျင်ဆန္ဒပြတဲ့အဓိကဆွန်နီမွတ်စလင်တွေအပေါ်ရရက်ဆက်ဆက်နှိမ်နင်းနေကြတာကြောင့်2011ခုနှစ်မှာဆီးရီးယားကိုအာရဗ်အဖွဲ့ချုပ်ကနေအဖွဲ့ဝင်အဖြစ်ကနေနှုတ် ထုတ်ခဲ့တာပါမလ31ရက်နေ့ကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာစီးရီးယားကိုပြန်လည်လက်ခံရေးကိစ္စဆွေးနွေးဖို့အစီအစဉ်မပါပေမဲ့ထဲသွင်းဆွေးနွေးဖို့အတွက်ရုရှားတန်တမန်တွေကအာရဗ်တန်တမန်တွေကိုနောက်ကွယ်ကနေနှာချတိုက်တွန်းနေပါတယ်2017နောက်ပိုင်းအာရဗ်နိုင်ငံတော်များကစီးရီးယားကိုဆေးလွတ်ထားတဲ့တန်တမန်တွေကိုပြန်ခေါ်ခဲ့တာပါဒါပေမဲ့မကြခင်တုန်းကတော့ဒမတ်စကတ်မြို့တော်မှာအာရဗ်တန်ရုံးတချို့ပြန်ဖွင့်ခဲ့ပါတယ်
ကမ္ဘာမှာချမ်းသာဆုံးပုဂ္ဂိုလ်လို့ဆိုကြတဲ့ Amazon online လုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ် Jeff Bezos ဟာသူ့ရည်စားတဲ့ဒီနေ့နေထိုင်တဲ့တပ်ပုံတွေကိုယ်ရေးကိုယ်တော်ပေးပို့ထားတဲ့စာသားတွေကို National Enquirer စာဆောင်ကပုံနှိပ်ဖော်ပြမယ်လို့ချင်းချောင်းဝင်ညစ်တဲ့အကြောင်းဆွဆွဲလိုက်ပါတယ်တပ်ပုံတွေနဲ့စာသားတွေကိုဘသူထံကပေါက်ကြားခဲ့တယ်ဆိုတာစုံစမ်းနေတဲ့လူရက်တွေကိုရက်တက်မှုအပြော်ပတ်စာဆောင်ဖြစ်တဲ့ National Enquirer ရဲ့ထုတ်ဝေသူကုမ္ပဏီဖြစ်တဲ့ AMN American Media ကုမ္ပဏီကတောက်ဆူနေတဲ့အကြောင်းနဲ့ Amazon လုပ်ငန်းပိုင်ရှင်ကသူ့ရဲ့ blog စာမျက်နှာမှာရေးသားပြောဆိုခဲ့တာဖြစ်ပါတယ
် American ပြည်ထောင်စုမှာပမာဏအများဆုံး methamphetamine စိတ်ကြွဈေးတွေဖမ်းမိခဲ့ပြီးတဲ့နောက်ဩစတြေးလျနဲ့အမေရိကန်ပူးပေါင်းနှိမ်နှင်းမှုနဲ့6ယောက်ကိုဩစတြေးလျမှာဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက Los Angeles မြို့ Long Beach စိတ်ကမ်းမှာအတန်ချက်ဆက်တွေလို့တစိမ့်ကတ်ထားတဲ့တန်တစ်တန်တွေမှာမူရည်ဆေးကီလို1900ကျော်ကိုဖမ်းမိတယ်လို့အမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးအေဂျင်စီကပြောပါတယ်။American နဲ့ Australia ပူးပေါင်းဆောင်ရွက်မှုကြောင့် Australia နိုင်ငံကို ice စိတ်ကြွဈေး tsunami ကြီးရိုက်ခတ်မဲ့ဘေးကနေကယ်တင်နိုင်ခဲ့တယ်လို့ Australia တာဝန်ရှိသူတွေကပြောပါတယ်။ကြာသပတေးကဖမ်းဆီးလိုက်တဲ့6ယောက်ထဲမှာတော့ American မှာမူရည်ဆေးမှုနဲ့စုံစမ်းခံနေရတဲ့အဖွဲ့နဲ့ဆက်နွယ်နေသူ American 2ယောက်ပါဝင်တယ်လို့ Australia ရဲတပ်ဖွဲ့ကပြောပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုပထမဦးဆုံးအကြိမ်အစည်းအဝေးကိုတော့ဖေဖော်ဝါရီလ10ရက်နေ့တောက်ကြနေ့ဒီကနေ့မှာကျင်းပပါတယ်။ပူးပေါင်းကော်မတီကိုပြည်ထောင်စုလွှတ်တော်ကကိုယ်စားလှယ်တွေနဲ့အချိုးအကျဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်နာယကကပြောပါတယ်။အစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေထဲမှာတော့တူညီတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းဖို့ဆွေးနွေးသူတွေလည်းရှိပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်ဖို့အတွက်မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်၄ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဇန်နဝါရီလ29ရက်နေ့မှာအရေးကြီးအဆိုဖြစ်တင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့မှာမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်ပူးပေါင်းကော်မတီဖွဲ့စည်းနိုင်ဖို့အတွက်ပထမဆုံးအကြိမ်စည်းဝေးကိုတောက်ကြနေ့ကကျင်းပရမှာ2013ခုနှစ်ကဖွဲ့စည်းခဲ့တဲ့လူ109ဦးပါဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီနဲ့2014ခုနှစ်မှာဖွဲ့စည်းခဲ့တဲ့31ဦးပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲဖော်မှုကော်မတီတို့ရဲ့လူဦးရေများလွန်းတာနဲ့နည်းလွန်းတဲ့အခြေအနေကိုသင်ခန်းစာယူဖွဲ့စည်းဖို့အစည်းအဝေးအဖွဲ့အမှားစကားမှာပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောကြားပါတယ်ဒီအခြေအနေကိုရှောင်ရှားမယ်လို့လဲဦးတီခွန်မြတ်ကအခုလိုပြောပါတယ
်ဒီခုဒီချိန်မှာတော့ဖြင့်မနေ့လုံးမများလုံးနဲ့ဖွင့်လေဒီကဒေသနာဝင်ဖွဲ့စည်းရရပါပါတယ်ဦးပေါင်းကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံရေးကိုတာဝန်ပေးအပ်ပါမှာဖြစ်ပါတယ်ဒီလိုလွှတ်တော်နဲ့မြို့သားလွှတ်တော်တို့မှကိုယ်စားလှယ်ဦးရေတူညီစွာသက်ဆက်နေမှုရှိတာဝန်နိုင်ဖို့ကြားထားပါတယ်မြူရာလူလွတ်တော်ကိုစားပြုလွတ်တော်ကိုလည်း22ဦးအနေနဲ့မြူရာလူတော်ဒုတိယဥက္ကဋ္ဌကရာထူးပြရပါဘူးဤဖြစ်ပြီးကုပေါင်းကော်မတီရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်သွားမှာဖြစ်ပါတယ်။ကျန်မြူရာလူတော်ကိုလည်း22ဦးနဲ့ဒီလူလူတော်ကိုလည်း22ဦးတို့ကိုဒီတော်လူလူတော်တွင်ရှိနိုင်ငံရေးပါတီ14ခုမှာကိုယ်စားလှယ်များတမန်တော်ကိုယ်စားလှယ်များတတိပုဂ္ဂလကိုယ်စားလှယ်များဖြင့်ဖွဲ့စည်းဆောင်ရွက်ဖြစ်ပါတယ်။
ပူပေါင်းကော်မတီဖွဲ့စည်းရခြင်းရဲ့ဥတီချက်တက်တန်တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်လုံထုံးလုံနည်းနဲ့ရုပ်လုပ်ငန်းဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဆောင်ရွက်ရမှာတွေနဲ့ပတ်သက်ပြီးပထမအကြိမ်လွှတ်တော်တက်တန်းမှာဆောင်ရွက်ခဲ့တာတွေကိုအခြေပြုပြီးသတ်မှတ်မှာဖြစ်ကြောင်းလည်းဥတီခွန်မြတ်ကအဖွင့်အမှားစကားမှာထည့်သွင်းပြောကြားပါတယ်ဒါအပြင်အားလုံးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းတဲ့သဘောမျိုးပြည်တော်စုလွှတ်တော်နာယကကအခုလိုပြောပါတယ
်လွှတ်တော်ကိုယ်စားလှယ်များအနေနဲ့လည်းရရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ရဲ့အရေးငြိမ်းချမ်းရေးကိစ္စစီးပွားရေးနဲ့လူမှုရေးအခြေအနေတို့ပေါ်မှုတည်ပြီးဝါဒဆွဲဒေတာဆွဲလူမျိုးဆွဲပါတီဆွဲထားကြပဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့ကောင်းကျိုးကိုဦးတည်ပြီးတင့်တော်တဲ့အကြံပြုချက်နဲ့ရရှိဆောင်ရွက်ဖို့ဝန်ဆောင်ရွက်ဖို့ င်းမြစ်နေတဲ့ဖြစ်ပေါ်ခြင်းဖြစ်ပါတယ
်နိုင်ငံရေးပါတီတွေနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့အချိုးအစအသေးစိတ်သတ်မှတ်ချက်တွေကိုဒုတိယနာယကဦးထွန်းထွန်းဟင်ကဆက်လက်ရှင်းလင်းပြီးကိုယ်စားလှယ်တွေရဲ့အမြင်စင်းကိုပြည်တော်စုလွှတ်တော်ရုံးကတစ်ဆင့်နာယကထံကိုဒေလ17ရက်နေ့တနင်္လာနေ့ညနေ3နာရီမှာနောက်ဆုံးထားပြီးစည်းရင်းပေးဖို့ကိုမူလကသတ်မှတ်ခဲ့ပါတယ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပျော်ပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးက45ဦးကိုအချိုးအစားအရသတ်မှတ်တဲ့အပေါ်မှာပြင်ဆင်ဖို့ဆွေးနွေးခဲ့ကြောင်းပြောပါတယ
်ချိုးကြဆိုတဲ့ကလုံးကမျှတမှုသိမှရှိဘူးပေါ့အလုပ်တစ်ခုဒီဆုံးဖြတ်မယ်ဆိုတော့အင်အားတူညီမှုရှိဖို့လိုတာပေါ့နော်အခုတို့တို့ချိုးလိုက်တဲ့အချိုးရဆိုရင် NLD က20နီးလောက်ဖြစ်ပါတယ်။ group party ဆိုရင်2ယောက်ပဲပါတယ်။ကျန်တဲ့ party တွေဆိုရင်ဒီ2ယောက်နဲ့1ယောက်တည်းပို့မှာပို့ဘူးပို့ဘူးပေါ့နော်။ဒါကတော့ तू ကကနန်းတေချာနီးနဲ့တွက်ချလိုက်တာ။ကနန်းတေချာနီးနဲ့တွက်တာကတော့မှန်တယ်လို့ပဲပြောပါ။တို့တော်လည်းပဲနိုင်ငံရေးအရတကယ်အရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဖွဲ့တဲ့ committee ဖြစ်တဲ့အတွက်ညှတာဖို့လိုတာပေါ့လေ။အဲ့ဒါကြောင့်မလို့5ယောက်ကိုဆန်ထားမလား10ယောက်ကိုဆန်ထားမလား။เสียยอกกูสั่นท้าเองแหละเว้ยเสียยอกเนี่ยบูเรหลูเนี่ยเสียยอกเว้ยเสียยอกชื่อเนี่ยหลูเนี่ยเสียยอกเว้ยเสียยอกออกชื่อเนี่ยหลูเนี่ยแหละ6ยอกชื่อเนี่ย9ยอกลงเตะชื่อยอกชื่อเนี่ย6ยอกลงเตะ1ยอกชื่อ1ยอกเตะสุดีมูไม่ก้าวมูล่ะลูกดีโตอาจารย์อยู่ล่ะครับเออเดี๋ยวเนี่ยปัดเสร็จแล้วก็ไม่ส่งแฟตีป่าวเออเปลี่ยนพี่แล้วกูปาร์ตี้เนี่ยกูซุยนี่พี่แล้วไม่ส่งแฟป่าลูกดีโตเข้ามา
တမရော်သားလွှတ်တော်ကိုယ်စားလှယ်ဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ရာမှာဥပဒေနဲ့အညီဆောင်ရွက်ဖို့ပါတီတွေအကြားမှာညှိနှိုင်းဆောင်ရွက်ဖို့တင်ပြခဲ့တယ်လို့ဒီကနေ့ဆွေးနွေးတာတွေကိုပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းလည်းဦးတောင်းအေးကပြောပါတယ်တယောက်လာတဲ့အချို့နိုင်ငံရေးပါတီတွေကတော့ကိုယ်စားလှယ်၅ဦးစီတက်မှတ်ဖို့တင်ပြခဲ့တာတွေရှိတယ်လို့ဒီကနေ့ဆွေးနွေးတာတွေကိုမိမိပါတီမှာပြန်လည်တင်ပြဆွေးနွေးပြီးမှဆုံးဖြတ်လို့ကြောင်းသဘောထားပေးခဲ့ကြပါတယ်ဒီလိုအခြေအနေတွေကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအစည်းအဝေးကိုနောက်တစ်ပတ်15ရက်နေ့မှာပြန်လည်ဆွေးနွေးဖို့တက်မှတ်ခဲ့ကြပါတယ
်။ဟောရရှင်များရှင်၊2008ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်းချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါဗျ။စားတည်ရေးဆွဲအတည်ပြုချိန်ကစားလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီပလဝဒေသခံတွေကိုအေးရခိုင်လက်နက်ကိုင်ဖွဲ့ဘက်ကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်သွားတာနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန်အလှန်တုံ့ပြန်ချက်သတင်းကိုတင်ပြပေးကြပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုစစ်ပြေးဒုက္ခသည်တွေကိုပို့ပေးခဲ့တာကတော့ဒေသခံတွေကိုယ်တိုင်ရဲ့တောင်းဆိုချက်အရာဖြစ်တယ်လို့ရခိုင်တပ်မတော်အေးကပြောပါတယ်။တိုင်းရင်းသား200လောက်ကိုအေးဘက်ကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်သွားပြီးတော့အိမ်ကြီးချင်းနှစ်နိုင်ငံအကြားနားလည်မှုလွဲမအောင်ဆောင်ရွက်တာဖြစ်နိုင်တယ်ဆိုပြီးတော့ဒီကနေ့တုန်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်ဒီပေါ်မှာအေးဘက်ကဒီလိုတုံ့ပြန်ပြောဆိုတာပါဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမူလတန်းကျောင်းသားကျောင်းလူတွေပါဝင်ချင်းမီနယ်ပလဝဒေတာခန200လောက်ကို AA ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ခေါ်သွားတာဟာကျူးတင်ကြံစီမှုတစ်ခုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့စွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။အမျိုးလုတ်တင်တာဟိုဘက်မှာလည်းကျွန်တော်တို့သိရတာဗင်းလာနဲ့မြန်မာဘက်မှာလည်းကျွန်တော်တို့ဖပြေးသိမ်းဆောင်လူတွေရှိသေးတယ်။အဲ့ဒီပြဿနာတောင်းမှာပဲကျွန်တော်တို့မပြီးသေးဘူး။ပြီးသေးတဲ့အထက်မှာဘလို့အိစာမျိုးခံသေးတယ်ဆိုတာကျူးတင်စီစဉ်ထားပြောကြခံသေးတဲ့ပုံစံတော့ဖြစ်နေတယ်။ဒါလေးကိုတိုက်ဆိုင်ကြည့်လိုက်ရင်ဗျာမနိုင်ရဆက်ဆိုင်ရေးအတွက်လည်းအကျိုးမပြူလို့ကျွန်တော်မြင်ပါတယ်။
တင်းတလေးနဲ့ခမောင်းဝဒေတာခံရွာသားတွေကိုဘင်္ဂလားဒေ့ရှ်နယ်စပ်ထိပို့ပေးခဲ့တယ်ဆိုတာအေအေဖွဲ့ကမငြင်းမိမဲ့သူတို့ကပို့တာမဟုတ်ပဲဒေတာခံတွေကိုယ်တိုင်ပြောတာကြောင့်ပို့ပေးလိုက်ရတယ်လို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကသုတ်ပြန်ပြောဆိုပါတယ်
တကယ်ကဘယ်မှာပြောတယ်လို့မျိုးကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူး
လူတွေကတိုးသေးမှနေပြီးတော့သူတို့ဒုက္ခတွေရအောင်နေကြလို့ကျွန်တော်တို့ကဒီဒီတိုင်းချင်းဆန္ဒတဲ့အကြောင်းမလို့သူတို့ရဲ့ဒေလရဖြစ်တဲ့အဲ့ဒီဒဏ်ရာတဲ့ကိုနေကြနာပြောင်းကျွန်တော်တို့ကလိုက်ပို့ပေးလိုက်တာလောအပ်တဲ့ရိက္ခာတွေလည်းကျွန်တော်တို့ထောက်ပံ့ပေးလိုက်တယ်ချုံစရာအမေးအဆောင်တွေပါတွေပေးလိုက်တယ်ဒီလိုဒီလူတွေကအသက်ပြေလုံခြုံဖို့အတွက်ဒါကတခုအနေနဲ့နော်အရာသာပြည်သူတွေကိုလုံခြုံရေးပေးရမယ်ဆိုတော့အမေသားနဲ့ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာ
ဘင်္ဂလားဒေ့နယ်စပ်ဘက်ကိုတင်းချောင်လာတဲ့အဲ့ဒီစစ်ဆောင်တွေဟာဘင်္ဂလားဒေ့နိုင်ငံတွင်းကိုဝင်ရောက်တွားပြီးလို့လဲခိုင်တုကကဆက်ပြောပါတယ
်အကုန်လုံးကတော့လူဦးရေမရာဝန်းကျင်မှာရှိတယ်ဘင်္ဂလားဒေ့စစ်ဆောင်တွေကိုသူတို့ကြောက်ခေါ်ကြပြီခိုးကတော့အဲ့ဒီမုတ်ဖေးကြီးတွေကတော့ဒီလိုတန်းတဲ့ဒဏ်ရာပြင်းပြင်းနေကြတယ်လို့ကျွန်တော်တို့သိရတယ်ဗျ
အဲ့ဒါလို့နောက်ထပ်ဒုက္ခတွေတွေကိုသူတို့နိုင်ငံထဲဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဆိုရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကိုဆင့်ခေါ်ပြီးဖေဖော်ဝါရီလ9ရက်နေ့ကတည်းကကန့်ကွက်ထားပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခတွေတွေကိုနောက်ထပ်လက်မခံတော့တာကြောင့်နိုင်ငံနေဆက်ကိုပိတ်ထားလိုက်ပြီးလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီး AKF2 Movement ကပြောတာကိုကိုးကားပြီးဖေဖော်ဝါရီလ9ရက်နေ့ Time of India သတင်းပုဒ်မှာဖော်ပြထားပါတယ်။နှစ်ဖက်အကြမ်းမကြာခဏအထိတွေ့တိုက်ပွဲတွေဖြစ်ထားတဲ့ပလဲဝဒေသတွင်တမရောကရွာတွေပေါ်မှာပြင်မထားတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဆွနေတာနဲ့ပတ်သက်လို့တော့ဘုံမှုကျုပ်စော်မင်းတို့ကအခုလို့သုတ်ပြန်ပါတယ
်ကျွန်တော်တို့တို့ဆွဲနေရရှိတယ်ဘလဘဘက်မှာကျွန်တော်ဘက်ကနေပြောရွာတွေမီးရှို့လို့မလို့ရိုင်းရင်လည်းပြစ်ခတ်လို့မလို့ဆိုပြီးတော့ထွက်ပြေးတယ်ဆိုပြီးတော့ဒီဘက်ကသတင်းတွင်ထားတယ်ဒါပေမဲ့အခုဖြစ်စဉ်အမှားတော့ဟိုကျွန်တော်ဘက်ကလည်းအဲ့ဒီလောဘဘက်မှာဆွဆွတာရဟန်းနဲ့ပြစ်ခတ်တာတော့မီးရှို့တာတော့ခုမှလည်းမလုပ်ခဲ့ဘူ
းလက်ရှိမြမတမတော်နဲ့ရခိုင်တမတော်တို့စည်ရေးသိမ်းမှနေတဲ့ပလက်ဝဒေတာဘက်မှာအေးအေးနဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွချက်နဲ့ဖမ်းဆီးခံရသူတွေဆက်ရှိနေတယ်လို့ဒေတာခန်တွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်ကိုတင်းချောင်လာတဲ့ရှင်းလောဝရွာသား24ဦးပါဝင်ကြောက်တော်မြို့ခံအင်ရှင်ဦးကိုရဲကနေဖမ်းဆီးပြီးမတရားသိမ်းဆက်သွဲမှုပုံမှန်18/2နဲ့စစ်တွေမြို့မှာတရားစွဲဆိုထားပါတယ်မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သက်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ဤတို့ကြားတိုက်ပွဲတွေဆက်သက်ဖြစ်ပွားလာပြီးဒေသခံ 9,000 ခန့်စစ်ပေးတိမ်းချောင်နေရတယ်လို့စာဝတ်နေထိုင်ရေးမှလည်းအခက်အသွေးနေရတဲ့အခြေအနေမှရှိနေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ Sorry သတင်းတော့ Jamal Khashoggi ကိုဘယ်သူတတ်တာလဲဆိုတာနဲ့ပတ်သက်လို့သမ္မတ Trump အစိုးရအနေနဲ့ဒီကနေ့တောက်ကြနေနောက်ဆုံးထားအဖြေပေးဖို့ American အထက်လွှတ်တော်ကတောင်းဆိုထားပေမဲ့သူတို့အနေနဲ့သတ်မှတ်ချက်အတွင်းအဖြေပေးနိုင်မယ်မထင်ကြောင်း American နိုင်ငံသားယူဌာနကပြောပါရယ်။ Washington Post သတင်းတော့ကိုအောက်တိုဘာလတုန်းကတက်ဖြတ်ခဲ့မှုမှာ Sorry Asian ဇမင်းသားမိုဟာမက်ဘင်ဆလမန်ကိုရိုက်ပါဝင်ပတ်သက်နေတယ်လို့လွှတ်တော်အမတ်တချို့ကတန်ရရှိနေကြပါတယ်။အငင်းပွားဖွယ်ရနိုင်ငံသားရဲ့မူဝါဒတွေကိုသမ္မတ Trump အစိုးရနဲ့လွှတ်တော်အကြားဘလို့မျိုးကင်တွယ်ဖြေရှင်းကြမယ်ဆိုတာနဲ့အခုလိုရက်ဆက်စွာတက်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့ထောက်လိုင်းရေးအဖွဲ့ကတွေ့ရှိခဲ့တဲ့အချက်အလက်တွေကိုသမ္မတကိုရိုင်ကရောလက်ခံနိုင်မှာမလားဆိုတာတွေကိုဒီအမှုကအဖြေပေးနိုင်မယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီကြောင့် VOA သတင်းတောက် Cindy Sign သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။ Sorry သတင်းတောက်ဂျမခါချိုဂီကိုတက်ဖြတ်ပြီးသူ့ခန္ဓာကိုယ်ကိုအစစ်စစ်ပိုင်ပိုင်ဖြတ်တောက်ပြီးဖြောက်ဖြက်ပစ်လိုက်တဲ့သတင်းတွေထွက်လာတာအခုဆိုလေးလာရှိခဲ့ပါပြီ။ဒါပေမဲ့ Sorry Arabia နဲ့ American ပြည်ထောင်စုတို့မှာသူ့ကိုတက်ဖို့ဘယ်သူကအမိန်ပေးခဲ့တယ်လဲဆိုတဲ့အဖြေကတော့ထွက်မလာသေးပါဘူး။ခါချိုဂီကိုတက်မဲ့ကိစ္စ Sorry အင်ရှိဇာမင်းသားကြိုတင်သိရှိခဲ့ခြင်းရှိမရှိဆိုတာကိုသူ့အနေနဲ့ယုံနယ်မယုံဘူးဆိုတာသမ္မတထရမ့်ကအတိအကျပြောမထားသေးပါဘူး။ Sorry ဘင်းနိုင်ငံနဲ့အမေရိကန်ကြားထူးခြားတဲ့ဆက်ဆံရေးရှိတယ်ဆိုတဲ့ကိစ္စကိုတော့သမ္မတထရမ့်ရောနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုပါအချင်းချင်းပြောခဲ့ကြပါတယ်။ခါရှိုဂီအသက်ခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီး Sorry အရာရှိ18ဦးကိုအမေရိကန်ကတန်ခတ်အရေးယူမှုတွေချမှတ်ခဲ့ပေမဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့အချင်းချင်းညင်းဆိုနေတဲ့အင်ရှင်းစာမင်းသားကိုတော့တစုံတရာအရေးယူခြင်းမရှိသေးပါဘူး။Republican Party ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker နဲ့ Democrat Party ကကော်မတီဒုဥက္ကဋ္ဌ Bob Menendez တို့နှစ်ဦးက Global Magnitsky Act နဲ့အရေးယူမယ့်အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။လူခွင့်ရေးဆိုင်ရာဒီ American ဥပဒေအရခါချိုဂီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်သူဒါမှမဟုတ်လှုပ်ကြံမှုကိုညွှန်ကြားခဲ့သူနိုင်ငံခြားသားတွေအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်မလားမချမှတ်ဘူးလားဆိုတာကိုသမရအနေနဲ့ရပောင်း120အတွင်းအဆုံးဖြတ်ပေးရမယ်ဥပဒေဖြစ်ပါတယ်။အဲ့ဒီလိုအဆုံးဖြတ်ပေးရမယ်နေ့ဟာဒီကနေ့တောက်ကြနေပါ။ခါရှိုဂီကိုလှုပ်ကြံတက်ဖြတ်ဖို့ Sorry အရှိစာမင်းသားကညွန်ကြားခဲ့ပြီးအနိကစောင့်ကြည့်ခဲ့တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအထက်လွှတ်တော်အမတ် Bob Corker ကပြောပါတယ်။သမရထွက်မဆိုးရအနေနဲ့ပြတ်ထန်းထားတဲ့ဥပဒေနဲ့ကန့်ညီစွာတတ်မှတ်ထားတဲ့တောက်ကြနေ့အမီဆုံးဖြတ်ချက်ချနိုင်မယ်မထင်ကြောင်းအမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရရောဘတ်ပလာဒီနိုကကြာသပတေးနေ့မှာပြောပါတယ်
We will continue to consult with the Congress and work to hold accountable those that are responsible.
ဂျမက်ကရှိုဂီအသက်ခံမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကျွန်တော်လွတ်တော်နဲ့တိုင်ပင်လှုပ်ဆောင်သွားမှာပါ
လူခွင့်ရေးအဖွဲ့တွေနဲ့ CPJ တည်နှသမားများကာကွယ်ဆောက်ရှောက်ရေးအဖွဲ့တို့ကလည်းအများပြည်သူသိရှိပြီး sorry အစိုးရကိုဖိအားပေးမှုတွေလှုပ်ဆောင်နိုင်အောင်ကရှိုဂီအသက်ခံရမှုနဲ့ဆိုင်တဲ့သိရှိထားတဲ့အချက်အလက်တွေကိုသမ္မတထရမ့်အစိုးရကထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုတင်ပြပေးကြပါတယ်ဗင်နီဇွဲလားနိုင်ငံမှာနောက်ထပ်သွေးထွက်တန်ယူမှုတွေမဖြစ်ဘဲနဲ့ဒီမိုကရေစီကိုဖော်ဆောင်နိုင်အောင်နိုင်ငံတကာကနေပြီးတော့အကူအညီပေးကြဖို့အတွက်ဗင်နီဇွဲလားယာယီသမ္မတကပန်ကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့ဗင်နီဇွဲလားအာဏာရှင်ခေါင်းဆောင်နီကိုလက်စ်မာဒူရိုဟာဗင်နီဇွဲလားပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေမပေးနိုင်အောင်လို့တားဆီးနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်နိုင်ငံတော်တော်များများကတော့မာဒူကိုနှုတ်ထွက်ဖို့တောင်းဆိုနေပေမဲ့လည်းရုရှားနဲ့တရုတ်နိုင်ငံတွေကတော့ထောက်ခံနေပါဗျ။ VOA သတင်းတော်ဇလတိကဟုတ်သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
။ဗင်နီဇွဲလားသမ္မတဟောင်းမဒူရိုရဲ့တောင်းဆိုချက်အရပိုဟန်မင်းကြီးဖရန်စစ်ရဲ့ဂျာဝန်ဆက်ဆက်ပေးမှုကိုသူ့အနေနဲ့လက်ခံမှာဖြစ်ပေမဲ့ဆွေးနွေးညှိနှိုင်းမှုဟာမဒူရိုယာဒူကနေဆင်းပေးဖို့ဆွေးနွေးညှိနှိုင်းတာနဲ့စရမယ်လို့ယာယီသမ္မတဟောင်းဂွိုင်ဒိုကပြောကြားလိုက်ပါတယ်။
El derramamiento está ocurriendo y es responsabilidad.
ပိုဟန်မင်းကြီးပါဝင်ကျွန်တော်တို့အကူအညီပေးနိုင်တဲ့သူတိုင်းကိုပြောချင်တာကတိုင်းပြည်ရဲ့အာဏာကိုမတရားလုယူထားတဲ့အာဏာရှင်စနစ်ကိုအဆုံးသတ်ပြီးဗင်နီဇွဲလားနိုင်ငံမှာအမှန်တကယ်လွတ်လပ်တဲ့ရွေးကောက်ပွဲတွေကိုအမြန်ကျင်းပနိုင်အောင်ကျွန်တော်တို့ကိုအကူအညီပေးကြဖို့ပ
ါလူပေါင်းဒါဇင်နဲ့ချီတေဆုံးတဲ့အထိနိုင်ငံတော်မှာဆန္ဒပြနေကြပေမဲ့လည်းမာဒူရိုကတော့အခုချိန်ထိယာဒူကနေဆင်းဖို့ညှင်းဆန်နေဆဲဖြစ်ပါတယ်ဒါပြင်ဗင်နီဇွဲလားပြည်သူတွေဟာစားနပ်ရိက္ခာငတ်မောခေါင်းပါမှုနဲ့ရင်ဆိုင်နေရတယ်လို့ဂွိုင်ဒိုကပြောပါတယ
် Todos los días pierde un niño la vida
နေ့တိုင်းနေ့တိုင်းလူတွေရဲ့အသက်တွေဆုံးရှုံးနေရပါတယ်နေတိုင်းကျွန်တော်တို့လူဦးရေစီးရင်ကိုရေတွက်နေရပါတယ်။နေတိုင်းစားစရာအလုံးလောက်မရှိလို့ကလေးတွေတည်ဆုံနေရသလိုကျမတန်ဆွမ်းပြီးညာရီဖွံ့ဖြိုးတိုးတက်နိုင်လောက်အောင်အစာအာဟာရမပြည့်ဝတာကြောင့်သူတို့ရဲ့အနာဂတ်ကလည်းအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါတွေကအကန့်အသတ်ရှိပါတယ်။ဒီအပြောင်းလဲကိုဖော်ဆောင်နိုင်ဖို့အတွက်ကျွန်တော်တို့အတွက်အချိန်ကသိမ့်မရှိပါဘူး
။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံ90ကတော့ဂွိုင်ဒိုကိုယာယီသမ္မတအဖြစ်အတိအမှတ်ပြုကြပါတယ်။မကြသေးခင်ကမှခန့်လိုက်တဲ့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အဲလီယော့အဲဘရမ်စ်ကတော့မဒူရိုဟာဗင်နီဇွဲလားပြည်သူတွေကိုတစားကန်လုပ်နေတယ်ဆိုပြီးတော့ချာဇာဘရီနီကသတိပေးလိုက်ပါတယ
် While Guaido calls for humanitarian assistance for the people of Venezuela, Maduro continues to block on his
Guaido ကဗင်နီဇွဲလားပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့တောင်းဆိုနေချိန်မှာပဲမဒူရိုကနိုင်ငံတကာကပေးမဲ့လူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးနိုင်မှုကိစ္စကိုဆက်လက်တားဆီးနေပြီးတော့ဗင်နီဇွဲလားပြည်သူတွေကသူ့ကိုထောက်ခံကြောင်းမကြေညာမချင်းသူတို့အသေးအတန်လိုအပ်နေတဲ့အခြေခံလိုအပ်ချက်တွေမရအောင်ဆက်လက်တားဆီးနေပါတယ
်အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ဗင်နီဇွဲလားနိုင်ငံကိုစီရေးအရဂျာဝင်ဖြည့်ရှင်းမဲ့နီလန်းကိုဘေးဖက်မထားဘူးလို့ပြောလိုက်ပါတယ်အမေရိကန်ထောင်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အကြီးအကဲရေးရဘော်ချုပ်ကြီးခရိတ်ဖော်လာကတော့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့တုံ့ပြန်ချက်တွေကိုအနီးကပ်စောင့်ကြည့်သွားဖို့လိုတယ်ဆိုပြီးတော့လည်းပြောပါတယ
် China is an economic powerhouse on the rise and they have a legitimate economic and business interests around the world
တရုတ်နိုင်ငံကတော့စီးပွားရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်လာနေပြီးစီးပွားရေးရသူတို့ရဲ့တရားဝင်အကျိုးစီးပွားတွေကကမ္ဘာတဝန်းမှာရှိနေပါတယ်သူတို့ကစီမင်းစည်းကမ်းအနေနဲ့လုပ်တာမဟုတ်ပါဘူးရုရှားကတော့စီးပွားရေးကြဆင်းတဲ့တန်ကိုကြီးကျယ်ခံနေရပါတယ်
ရုရှားနိုင်ငံကတော့ကျူဘာ၊နီကရာဂွာ၊ဗင်နီဇွဲလားနိုင်ငံတွေကအာဏာရှင်တွေကိုထောက်ခံနေပြီးတော့မကြာခဏဆိုသလိုလဲအမေရိကန်စန့်ကျင်တဲ့ဝါရဖြန့်ချီတွေကိုလှုပ်ဆောင်နေပြီးတော့အဲ့ဒီမှာခြေကုပ်ရနိုင်ဖို့ကြိုးစားနေတယ်လို့ဖော်လာကပြောပါတယ်။ဒါပေမဲ့တောင်အမေရိကနိုင်ငံအများစုကတော့အမေရိကန်နဲ့ပေါင်းပြီးဒေသတွင်းမှာဒီမိုကရေစီစနစ်ကိုထောက်ခံအားပေးနေတယ်လို့သူကပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်နဲ့စီစဉ်တဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
သုံးဘက်မြင်ရုပ်လုံးကြွပုံနှိပ်ချင်းလို့ဓာတ်ရိုက်ဘာသာပြန်လို့ရတဲ့ 3D printing နည်းပညာတဟုန်တိုးတိုးတက်လာပါပြီ။ဒီနည်းပညာကိုထွင်ခဲ့တာလွန်ခဲ့တဲ
့သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။စင်ကာပူမှာအိမ်အကူအဖြစ်နဲ့သွားရောက်အလုပ်လုပ်ကိုင်းနေတဲ့မြန်မာအမျိုးသမီးငယ်ပေါင်း 4,000 ကျော်ရှိရာမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေလည်းပါဝင်တာကိုတွေ့ရပါတယ်။စင်ကာပူအစိုးရရဲ့အသက်သတ်မှတ်ချက်အရကတော့23နှစ်ပြည့်ရမှာဖြစ်ပါတယ်။အခုလိုမျိုးပြပမှာအိမ်အကူဖြစ်နဲ့သွားရောက်လုပ်ကိုင်နေတဲ့မြန်မာအမျိုးသမီးငယ်လေးတွေအခွင့်အရေးဘလို့မျိုးအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ home လို့ခေါ်တဲ့အတူကောက်ခေါ်ဆိုတဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွေအကျိုးတော်ဆောင်အဖွဲ့အပြင် Helping Hands or Migrant Workers အဖွဲ့မှစေတနာဝင်တဲ့အဖြစ်ဆောင်ရွက်ပေးနေတဲ့ဦးတင်မောင်ဝင်းကိုဒေါ်လလတန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားတာနားဆင်ပါရှင်
ကျွန်မတွေ့လိုက်ရတာပေါ့နော်တည်င်းဌာနတစ်ခုကစင်ကာပူအလုပ်သမားဌာနကိုသူတို့မေးတာပေါ့နော်ဒီတက်မပြည့်သေးတဲ့မြန်မာနိုင်ငံကအင်အကူတွေတို့လာနေတဲ့ကိစ္စကိုဘယ်လိုရေးယူဆောင်ရွက်မလဲဆိုတဲ့အခါကျတော့အဲ့ဒီတည်င်းဌာနမှာပဲပြထားတာကတော့စင်ကာပူဒီအလုပ်သမားဌာနရဲ့ပြန်ကြားချက်ကတော့ဒီအသက်ပြည့်တယ်မပြည့်ဘူးဆိုတာပတ်စပို့ထုတ်ပေးတဲ့နေရာမှာစီစစ်ဖို့တာဝန်ရတက်ဆိုင်ရာနိုင်ငံရဲ့အစိုးရရဲ့တာဝန်ဆိုပြီးတော့တုံ့ပြန်ထားတာတွေ့ရပါတယ်အဲ့ဒါလေမှန်တဲ့လောက်မှန်တယ်လို့တော့ပြောရမှာပေါ့
ကျွန်တော်ကတော့အဓိကရထွက်လို့ဆိုမီနီတာထွက်ဆိုဆိုပဲမှန်တော့ကိုယ့်ဘက်ကဖြစ်လာတယ်လို့ဒါလေ
ဟုတ်ကဲ့
တို့တော့ကျွန်တော်အစိုးရလည်းကိုသူ့မှာလည်းဖြေတော့တာကကနအဲ့လိုလုပ်ပြီးတဲ့လူကတာဝန်ရှိတယ်ဟုတ်ပါတယ်90ရာခိုင်နှုန်းတော့တာဝန်ရှိတယ်သို့တော်သူဒီရောက်တဲ့အခါမှာလည်းသူတို့မှလည်းတာဝန်ရှိတယ်လို့သူတို့ယူဆလို့ settling program လုပ်ပြီးတဲ့အခါမှာသူက MON ကနေပြီးတော့စစ်ပြီးတော့အသက်အရန်ငယ်မယ်ထင်တဲ့ဟာတွေဆိုတော့ပြန်ပို့တာကိုလုပ်လာကြတာပေါ့လေတော့တကယ်တကယ်က90ရာခိုင်နှုန်းကကျွန်တော်တို့မှတာဝန်ရှိပါတယ်10ရာခိုင်နှုန်းတော့ဒီဆိုရမှာသူတို့မှတာဝန်ရှိတာပေါ့လေ
အခုအဲ့လိုပေါ့နော်အိမ်အကူလေးတွေဒီမြန်မာနိုင်ငံကနေစင်ကာပူကိုသွားရောက်လုပ်ကင်နေတာတော်တော်လေးများတယ်သူကျမကြားပါတယ်အဲ့တော့စင်ကာပူနိုင်ငံလူကြီးဘလောက်မှာအိမ်အကူတွေပေါ့နော်အိမ်အကူတွေဆိုတာကျမတို့မြန်မာနိုင်ငံအပါအဝင်အိန္ဒိယအင်ဒိုနီးရှားဖိလစ်ပိန်းအများအပြားစင်ကာပူမှာလာရောက်လုပ်ကြနေကြရဆိုတော့အိမ်အကူဦးကြီးကဘလောက်လောက်ရှိပါလဲစင်ကာပူလူဦးရေနဲ့စာလိုက်လို့ရှိရင
်စင်ကာပူမှာအခုလူဦးရေပေါ့လေကျွန်တော်တို့6သန်းလောက်ရှိရပေါ့6သန်းမှာဒါကျွန်တော်တို့လိုဒီဒီမနိုင်ငံလူတခြားနိုင်ငံလာနေတဲ့လူရဲ့လူသားတွေကိုပါဝင်ပေါ့6တန်းမှာပါစုပေါင်းအိမ်ပေါ်ဦးကြီးက2သိန်းခွဲရှိတယ်ဆိုသူရဲ့စိတ်ခင်ရရထွက်ပြန်ထားတာကျွန်တော်တို့တွေ့ရတယ်လေ
ဟုတ်ကဲ့
အဲဒီ2သိန်းခွဲမှာကျွန်တော်တို့ဗမာနိုင်ငံကတော့အမှားဟိုဘယ်နိုင်ငံမှာလူကဘယ်လောက်ရှိရဲဆိုတော့ကျွန်တော်မကြည်ညာတာဘူးထုတ်ပြန်ထားတာကျွန်တော်တို့မတွေ့ရဘူးအများဆုံးတော့ဖိလစ်ပိန်းပဲဒုတိယကကျွန်တော်တို့ဖြစ်မလားအင်ဒိုနီးရှားဖြစ်မလားဆိုတော့ကျွန်တော်မပြောနိုင်ဘူးရဘူးဘယ်အင်ဒိုနီးရှားရဲ့စင်ကိုကျွန်တော်မသိကျွန်တော်ဗမာနိုင်ငံကတော့အခုဆိုရင်4000ကျော် 4,000 ခွဲလောက်ထိရှိတယ်ဆိုပြီးတော့ဒီ home ဆိုတဲ့ဖွဲ့ရပြီးတော့ခံမှန်းထားတာကိုကျွန်တော်တို့တွေ့ရတယ
်အဲ့လိုဆိုရကြအိမ်အကူတွေကတော်တော်လေးကိုဟိုစင်ကာပူမှာရောက်နေပါတော့နောက်တစ်ခုကျမကြားရတာခုတည်းအထိပေါ့နော်ဥပမာပြင်ဖိလစ်ပိန်းဆိုလို့ရှိရင်သူ့နိုင်ငံကအမျိုးသမီးတွေအိမ်အကူဖြစ်လို့ပို့ပါတရားဝင်သူတို့ကဥပဒေအရပြတ်ထန်းပြီးတော့ကာကွယ်မှုတွေပေးထားတယ်မြန်မာနိုင်ငံကတော့ဒီအိမ်အကူဖြစ်တရားဝင်သွားရောက်လုတ်ကင်ခွင့်ကိုမပြုတ်ထားဘူးဆိုတာကိုကျမသိရတယ်လေဆိုအဲ့ဒီလိုမပြုတ်ထားတဲ့အတွက်ကလည်းဆိုဂျိုကတော့အကာအကွယ်မပေးနိုင်ဘူးပေါ့အကာအကွယ်မပေးနိုင်တဲ့အတွက်ကြောင့်ဘယ်လိုအကြံပေးချင်ပါလဲစင်ကာပူမှာပေါ့နော်ခြေချတဲ့ဒီမြန်မာဒီကိုအကူအညီပေးနေတဲ့ဖွဲ့စည်းနေနေပေါ့နော
်ကျွန်တော်အနေနဲ့ကတော့ဆိုအောင်ဖြစ်စေချင်တာပေါ့လေဒီအိမ်အကူအလုပ်ကိုတရားဝင်လုတ်ခွင့်ပေးစေချင်အခုကပြထားတဲ့အတွက်သူ့ရဲ့ဆိုဂျိုကဘာဖြစ်လဲဆိုလို့ရှိရင်ဒ ီကလီမာလေးတွေကဒီအေဂျင့်တွေရဲ့အမျက်ထုတ်တာတွေကိုခံနေရတယ်ပြီးတဲ့အခါကျတော့အသက်လေမိတာတို့ပြီးတော့ဖြစ်နေတဲ့ကိစ္စတွေကလည်းဒီအဲ့လိုဖြစ်နေတဲ့ကြောင့်မလို့တရားဝင်မလုပ်ထားတဲ့တွေတော့အသက်လင်ပြီးတော့မရောက်ရအောင်ပို့နေရတယ်ဖြစ်နေတကယ်လို့သာကျွန်တော်တို့တရားဝင်လုပ်ပေးလိုက်လို့ရှိရင်အများကြီးကျွန်တော်တို့ဒီဘက်ကတွေပဲကာဝယ်ပေးလို့ရတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဆိုပါစို့အင်ဒိုနီးရှားနဲ့ဖိလစ်ပင်းဆိုလို့ရှိရင်သူတို့တွေကဥပမာဆိုလို့ရှိရင်အင်ဒိုနီးရှားဆိုလို့ရှိရင်နောက်ဆုံးသူတို့တင်လိုက်တာကဘာတင်လဲဆိုလို့ရှိရင်ဒါကျွန်တော်တို့သူတို့နိုင်ငံကလီမာလေးတယောက်ကိုငှားမယ်ဆိုလို့ရှိရင်ဒီအင်ရှင်ရလေးပြီးတော့ဒေါ်လာ5,000နိုင်ရုံမှာသဘောတင်ရမယ်ဘာလို့လဲဆိုလို့ရှိရင်တစ်ခုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒါနဲ့သူတို့ဆက်ပြီးတော့အေးအေးယူဆောင်ရွက်နိုင်အောင်ဆိုပြီးတော့အဲ့ဒါမှသဘောမတူဘူးဆိုလို့ရှိရင်ငါတို့အင်ဒိုနီးရှားကိုမငှားဘူးဆိုပြီးတော့အဲ့ဒါမျိုးလုပ်တယ်လေအဲ့တော့ကျွန်တော်တို့နိုင်ငံကြတဲ့ခါကျတော့ဘာမှဟိုလာတဲ့ဥစ္စာတွေကျွန်တော်တို့ကကုညီပေးလို့ရတယ်တန်ရုံအနေနဲ့လည်းသူဘာမှပြောလို့ရှိရင်ဆိုတော့တရားဝင်လို့လုပ်တာမဟုတ်တဲ့အတွက်တန်ရုံကလည်းဒီဥစ္စာကိုသူခုနကလိုဟိုဒီဘက်အစိုးရနဲ့စကားပြောတဲ့အခါမှာဖိဖိစီစီသူပြောလို့မရဘူးတရားဝင်ဆွတ်လိုက်ပြီဆိုလို့ရှိရင်ရောက်တာနဲ့တန်ရုံကဟိုအကြောင်းကြားပြောရှင်စီချာချာကိုကျွန်တော်တို့ contract တွေလုပ် contract စာချုပ်တွေကိုလည်းဒီတန်ရုံကလေးပြီးတော
့စီစစ်ပေးပေါ့
စီစစ်ပေးအဲ့ဒါမှ approve ဖြစ်ပြီဆိုတော့မှဆွတ်အဲ့အဲ့လိုဆိုရင်ကျွန်တော်တို့ကအများကြီးကာဝယ်ပေးလို့ရတယ်ဒီအခုသူချင်းကကျွန်တော်တို့ဒီပတ်သက်ထုတ်တဲ့အခါမှာကလီမာလေးဆို access ကဘာမှမနာမသိဘူးဟိုကပြုတ်လိုက်တာနေသွားလို့လို့တစ်လ5သိန်းရမယ်ဟိုထမင်းလည်းပြုတ်မယ်5သိန်းရမယ်ဘာလို့မှလည်းမသိဘူးကိုယ့်ရဲ့ရပိုင်ဝင်လည်းမသိဘူးဆိုတော့ contract ထဲမှာအကုန်ပါပြီးသားအဲ့ contract ကိုအစိုးရအလေးပြီးတော့ချီချီမီမီချုပ်အောင်လုပ်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအများကြီးကာဝယ်ပေးလို့ရတယ်လေအဲ့တခုကရှိတာကအစိုးရဆိုတဲ့အခါမှာကျွန်တော်တို့ဒီစင်ကာပူအစိုးရဘယ်အစိုးရနဲ့မှဒီကိစ္စနဲ့ပတ်သက်ပြီး MOU မထိုးဘူ
း။ဟုတ်ကဲ့
။နောက်အစိုးရတာဝန်ယူပြီးတော့လုပ်ပေးတာမဟုတ်ဘူး။အေဂျင့်အဖွဲ့အစည်းရလေပြီးတော့ပဲဝင်လုပ်တဲ့အခါအခုကျွန်တော်တို့ဗမာနိုင်ငံမှာအခုကျွန်တော်ကြားနေရတာဒီလူသွားဝန်ကြီးဌာနကလေပြီးတော့အစိုးရနဲ့ MOU ဒါတွေကဒီစင်ကာပူကဘယ်နိုင်ငံမှနဲ့မှမထိုးတဲ့ဥစ္စာအဲ MOU လို့ပြီးတော့မှဆွတ်မယ်ဆိုရင်ကျွန်တော်ကဘာကြီးသာပြတ်သွားလိမ့်မယ်စင်ကာပူကတော့ပြောင်းမှာမဟုတ်ဘူးကလေးလေဖိလစ်ပင်းတို့အင်ဒိုနီးရှားတို့တော့မှရတဲ့နည်းနဲ့ပုံစံနဲ့သူတမျိုးပြန်လုပ်စီပြီးတော့မှဆွတ်လူတွေဆိုလွှတ်နေတယ်ကျွန်တော်တို့ရှိရလဲအဲ့လိုမျိုးလုပ်ရမှာလေအဲ့လိုမျိုးဖဲနေတာလေအစိုးရဆိုတာချင်း MOU ဆိုတာဘယ်လိုမှဖြစ်လာမှာမဟုတ
်ဘူးစစောပြောတယ်ဒီဖိလစ်ပင်းတို့အင်ဒိုနီးရှားတို့ကဒီစင်ကာပူအစိုးရ MOU မထိုးတဲ့အတွက်ကြောင့်ပြောင်းပြီးတော့အကာအကွယ်ပေးတယ်ဆိုတာဘယ်လိုနည်းတွေနဲ့သူတို့သူနည်းသူဟာနဲ့ယူပြီးတော့အကာအကွယ်ပေးလဲရှင
်ဥပမာဆိုလို့ရှိရင်မှဆိုတော့ agency ရပြီးတော့စင်ကူ agency နဲ့ဒီ agency ကိုလုပ်မယ်ဆိုလို့ရှိရင်ဟိုဘက်အင်ဒိုနီးရှားအစိုးရလေပြီးတော့သူ agency ကိုသူကညွှန်ကြားထားလိုက်တယ်ဆိုတာဒီ agency ကပြောလွှတ်မယ်ဆိုလို့ရှိရင်9,000သဘောတင်တဲ့ဥစ္စာလူမျိုးမျိုးမလွှတ်ရဘူးဆိုတော့ agency ကိုသူကကင်ပလိုက်တယ်လေအဲ့ဒါမျိုးပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကြတော့ဟိုအခုကအစိုးရ agency ကိုလည်းသူကအဲ့လိုမကင်နိုင်ဘူးအဲ့လိုကင်ပလိုက်လဲလို့ရှိရင်သူက agent ကလည်းဟိုနေမဖြစ်ရင်သူ့လိုမရဘူးလေဒီ service ထဲမှာဒီလိုမပါရင်မင်းမလွှတ်နိုင်မလွှတ်ရင်မင်းကုမ္ပဏီတို့ငါဘလို့ရေးယူမယ်ပါမယ်ညာမယ်ဆိုလို့ရှိရင်သူတို့လည်းမလွှတ်ရဲတော့ဘူးပေါ့အဲ့တော့ကိုယ့်ဘက်ကစတူထဲမှာအဲ့လိုခိုင်ခိုင်မာမာရေးထားရဆိုလို့ရှင်ကိုတို့ကအများကြီးလွတ်လို့ရပါတယ
်နောက်တစ်ခုကျမမိကျင်တာကစောစောကဒီစင်ကာပူမှာပေါ့နော်ဒီအိမ်ကူတွေ2,000လောက်ရှိတဲ့နေရာမှာဖိလစ်ပင်းရဲ့အင်ဒိုနီးရှားရဲ့ကျမတို့မြန်မာပေါ့နော်အများဆုံးဆိုတဲ့အခါမှာစင်ကာပူနဲ့အင်ဒိုနီးရှားကတော့သူ့နိုင်ငံကစောစောက agency တွေကအကာအကွယ်ပေးထားတော့သူတို့ကတော့ပို့ပြီးတော့လုံခြုံမှုရှိတာပေါ့ဘလို့ကွာလဲရှင်လာစာတွေမှာရောနောက်ပြီးတော့ခန်းစား권နေမှာပေါ့နော်
ဒါဥမာဖိလစ်ပင်းနေကြတော့တက်ကကျွန်တော်တို့ရဲ့သားကတက်ကဖိလစ်ပင်းနဲ့အင်္ဂလိပ်လိုပြောနိုင်ပြောနိုင်တဲ့အခါကျတော့အခုသူတို့တွေဆိုလို့ရှိရင်သူတို့ right ကိုသူတို့သိတယ်ဆိုတော့စာချုပ်ထဲမှာဘလို့ပါတယ်ငါကဘာလို့ရမလဲဒယ်လီဖုန်းကငါမသုံးရဘူးဘယ်ချိန်ကျရင်သုံးရမလဲပြန်ပြရမလဲပြီးရင်ဘာလို့ရမလဲစသဖြင့်ပြောလေသူ့ရဲ့အခွင့်အရေးကိုသူတို့သိတယ်သူတို့ရဲ့စွမ်းကျင်မှုကလည်းရှိတယ်အဲ့ဒါကြောင့်မလို့သူတွေကလာစာကကျွန်တော်တို့ထိတဲ့ပုံများတယ်ဒီမှာကျွန်တော်တို့ပုံမှန်လေးအခုဆိုအများဆုံးရတာမှာအရင်နှစ်နှစ်လောက်ကဆို450လောက်ပဲရတယ်အခုအများဆုံးရတာက6,000လောက်ပဲရသေးတယ်ဒါမှဒီမှာဒုတ်သက်တော်ကြာပြီးတော့3-4နှစ် 5 နှစ်ရှိပြီးတော့အင်္ဂလိပ်စကားကိုတော်တော်လေးပြောနိုင်တဲ့လူရောက်မှအဲ့လောက်ထိရတာဖိလစ်ပင်းစီကြတော့မဟုတ်ဘူးသူကအင်္ဂလိပ်စကားပြောနိုင်တဲ့အတွက်ကြောင့်မလို့လုပ်ငန်းလဲကျွမ်းကျင်တဲ့အတွက်ကြောင့်မလို့သူတွေကအနည်းဆုံးစတာနဲ့ဆိုတာ900ကြီးပဲအများအားကျွန်တော်တို့ထိတဲ့အများကြီးစတယ
်ဟုတ်ခန်းစား권နေကြတော့ခန်းစား권ဆိုတာပေါ့နော်ဒီသူတို့ရဲ့အားရဲ့တို့ဖြားနာတာတို့ဒီခန်းစား권
အဲ့ဒီဥစ္စာကြတော့လေကွနာသူကဘလို့ရေးထားလဲဆိုကြစာချုပ်ထဲမှာဟိုကစင်ကာပူအစိုးရလဲဆိုတာနောက်ဆုံးထုတ်ပြန်တာတဲ့ဥစ္စာကevy sunday ကိုနားခွင့်ပေးရမှာ off ပေးရမှာဆိုပြီးကြီးထားတယ်ပြီးတဲ့ခါကျတော့ဗာထပ်ကြီးဟားသေးတယ်ဆိုလို့ရှိရင်နားခွင့်မပေးဘဲနဲ့ခိုင်းမယ်ဆိုရင်ပတ်စံပေးရမှာဆိုပြီးကြီးထားတယ်ဖိလစ်ပင်းစီကျတော့သူတို့ကခိုင်းလဲငါတို့မလုပ်နိုင်ဘူးဆိုပြီးတော့သူပြောတယ်ဗမာပြည်တက်ကလေးကျတော့စလာတဲ့ဟိုက no sunday off 950အဲအဲ့လိုမျိုးဗမာပြည်ကလေးတွေကလည်း စလာတော့ကတော့ထွက်ဘူးဆိုတဲ့ဟိုပြီးလာတာပဲကြားတဲ့ခါကျတော့ pressure တွေများလဲ stress တွေများလာတဲ့ခါကျတော့အခုတော့လို့အပြင်းနဲ့ထိတွေ့မှုမရှိတဲ့ခါကျတော့သူတို့ဒုက္ခရောက်တာပေါ့အဲ့တော့စလာတဲ့ဟို no sunday off no sunday off ဆိုတဲ့ခါကျတော့လာစားလဲခုနကလို့950လောက်ပဲရတယ်ဟိုကကျတော့ sunday လဲ off every sunday off ဆိုမှု alternate sunday off ရပြီးတော့လာစား900กว่าတယ်ပြီးတော့ right ကိုလည်းကိုယ့်ရဲ့ရပ်ပံဝင်းကိုလည်းသူတို့တွေကကောင်းကောင်းသိတယ်ကျွန်တော်တို့ဗမာတွေကပွဲစားတွေဆုတ်တဲ့ဟိုကစာတုထဲမှာဘာဘာမှလည်းမသိကိုယ့်ရဲ့ခံစားခွင့်အင်ကိုလည်းမသိအဲ့ဒါကြတော့တော်တော်လေးကိုကွာသွားတာပေါ့လေတကယ်လို့သာအစိုးရကဒီချက်ချာနဲ့လုပ်ပြီးတော့ဒီတရားဝင်လှုပ်ပေးပြီးတော့ဒီ agency ကိုသူက guideline ချပေးရပြီးတော့ဒါရာလောက်ရမယ်ဒါရာလောက်ရမယ်ဆိုပြီးတော့ guideline ချထားပြီးတော့လုပ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ claim မလေးရဲ့သူ right လဲသူတို့သိမယ်နော်သူလုပ်ပိုင်ခွင့်လည်းသိမယ်ကြပါဝင်လဲသိမယ်ဘာလို့ရမလဲ responsibility ရဲ့သူသိမယ်အခုကျတော့ဘာမှမသိမယ်ဒီရောက်လာတဲ့ခါကျတော့အများကြီးဒုက္ခရောက်တာပေါ့လေ You
can bend but never break me cause it only serves to ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြန်မာပြည်တွင်းကအများအကျိုးဆောင်ရွက်သူတွေကိုဂုံပြုချီးမြှင့်နေတဲ့ပြည်သူ့ဂုံရီစုအကြောင်းတင်ပြပေးမှာပါပြည်ပရောက်မြန်မာတွေကချီးမြှောက်ဂုံပြုတဲ့ပြည်သူ့ဂုံရီစုရှင်ရွေးချယ်ဖို့ဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ4ရက်နေ့အထိအမည်စရင်းစတင်ပေးပို့လို့ရပြီဖြစ်တဲ့အကြောင်းပြည်သူ့ဂုံရီအသင်းရဲ့အလို့အမှုဆောင်ကိုကျော်ဝနကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာဒီသတင်းပတ်အတွက်နားဆင်ပါရှင်
ကျော်ကိုကျော်ဝနာရဲ့ဒီ2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုနဲ့ဒီထိုက်တန်သူတွေပေါ့လေအမိစင်းပေးသွင်းဖို့ဒီပြည်သူ့ကွန်ရီအဖွဲ့ကကြေညာချက်ထုတ်ထားတာကိုတွေ့ရပါတယ်ဆိုတော့ဘယ်လိုလူမျိုးတွေကိုအဓိကစုပေးဖို့ရည်ရွယ်လဲဆိုတဲ့အကြောင်းကိုအရင်စပြီးတော့ရှင်းပြပေးပါလား
ဟောအဲ့ဒါကတော့ဒီပြည်သူ့ကွန်ရီအသင်းရဲ့စုရွေးချယ်ဆိုင်ရာမူဝါဒတွေပေါ့နော်အဲ့ဒီမူဝါဒတွေနဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်တို့နှစ်တိုင်းရွေးချယ်ပြီးတော့ဂုဏ်ပြုပါတယ်အဲ့ပြည်သူ့ကွန်ရီစုစစ်စစ်ရွေးချယ်ရေးဆိုင်ရာမူဝါဒကတစ်ကတော့ဒီကိုကျိုးစွန့်အနစ်နာခံနိုင်မှုအပိုင်းကိုစဉ်းစားဆွေးနွေးတာပါအစိုးပြုခံရတဲ့သူအနေနဲ့ကိုကျိုးစည်းပွားကိုစွန့်လွှတ်ပြီးတော့အများအကျိုးကိုစွန့်စားဆောင်ရွက်ရတာရှိမရှိသုံးသပ်တာပါနောက်မူဝါဒတစ်ခုကတော့ကျယ်ပြန့်မှုဒါမှမဟုတ်ထိရောက်မှုနဲ့အောင်မြင်အောင်ဆောင်ရွက်ပြီးစီးနိုင်မှုကိုစဉ်းစားဆွေးနွေးတာပါအစိုးပြုခံရတဲ့သူအနေနဲ့အများအကျိုးကိုကျေကျေပြန့်ပြန့်လောက်ကင်ဆောင်ရွက်နိုင်ရင်ပဲဖြစ်ဖြစ်ကျေပြန့်မှုတော့မရှိဘူးဒါပေမဲ့သူ့ဝင်းကျင်ဒေတာအတွက်ထိရောက်မှုအတိုင်းအတာတစုံတရာရှိရယ်သူ့ရဲ့ဩဇာလွှမ်းမိုးမှုကြောင့်အများအကျိုးကိုအောင်မြင်စွာစွမ်းဆောင်နိုင်တယ်ဆိုတာမျိုးတွေရှိမရှိလေ့လာတာပ
ါဟုတ်ကဲ့
နောက်ဆုံးဖြစ်တဲ့ဒီအမှတ်3မူဝါဒကတော့အစိုးပြုခံရသူကအများအကျိုးကိုလောက်ကင်ဆောင်ရွက်တဲ့နေရာမှာတကယ်ကိုစံပြုထိုက်တဲ့သူဖြစ်ရလားအများအကျိုးကိုဆောင်ရွက်ရင်းနဲ့သူ့ရဲ့ထင်ပေါ်ကျော်ကြားမှုကိုမြင့်တင်တတ်တဲ့သူလားဒါမှမဟုတ်ရိုးသားနှိမ့်ချမှုနဲ့ဒီဆောင်ရွက်ဆရာရှိတာတွေကိုရဲရဲချင်းချင်းပြပြသားသားဆောင်ရွက်တတ်တဲ့သူလားစတဲ့ပေါ့နော်စစ်စစ်ရွေးချယ်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုအမိစင်းတင်သွင်းတဲ့အခါကျတော့လူပုတ်ကိုတူးချင်းစီကိုပေးတာမျိုးလည်းရှိတယ်နောက်ဒီအဖွဲလိုက်ပေးတာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဟိုဘလို့သတ်မှတ်ချက်ထားပါလဲ
လူပုတ်ကိုပဲဖြစ်ဖြစ်ဒီအဖွဲအစည်းပဲဖြစ်ဖြစ်နှစ်မျိုးစလုံးပဲဖြစ်ဖြစ်အမြင်စင်းတင်သွင်းနိုင်ပါတယ်တချို့ကြတော့ဒီလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကိုဟိုမကွဲပြားတဲ့ဟာတွေရှိတာပေါ့ကျွန်တော်တို့ကလူပုဂ္ဂိုလ်ကလည်းအသင်းအဖွဲ့တွေမှာအရေးကြီးရလို့ယူဆပါတယ်အဲ့တော့တကယ်လို့များသာဒီအလုံးမှုဆောင်အဖွဲ့တွေကစဉ်းစားတဲ့အခါမှာနောက်ဆုံးပိတ်ပေါ့နော်အဲဒီစစ်ကိုစဉ်းစားတဲ့ဥစ္စာတွေကိုကျွန်တော်တို့ကမူဝါဒနဲ့တိုက်ပြီးတော့မဲပေးရတယ်အမှတ်ပေးရွေးချယ်ရတယ်အဲ့ဒီအခါမှာတိုက်ဆိုင်နေတယ်ဆိုလို့ရှိရင်တော့တိုက်ဆိုင်နေတယ်ဆိုတာကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါ့နော်တိုက်ဆိုင်နေတယ်ဆိုရင်အဖွဲ့အစည်းကိုကျွန်တော်တို့ဦးစားပေးပါတယ
်ဒီလိုအမည်စင်းတင်သွင်းတဲ့အခါမှာဘယ်သူတွေကတင်သွင်းလို့ရပါလဲ
အော်ဘယ်သူမဆိုတင်သွင်းလို့ရပါတယ်အကန့်အသတ်မရှိလဲတင်သွင်းလို့ရပါတယ်အမည်စင်းကို
ဒီလိုမျိုးအမည်စင်းတင်သွင်းတဲ့အခါမှာရောဘယ်လိုပုံစံမျိုးနဲ့တင်သွင်းပါလဲဥမာသူစာရိတ်ကနေပြီးတော့တင်သွင်းလားဒါမှမဟုတ်လို့ရှိရင် online ကနေပဲလား
အော်ကျွန်တော်တို့စာရိတ်ကနေလက်မခံပါဘူးခင်ဗျာဒီပို့ပြီးတော့လွယ်ကူလျင်မြန်တဲ့အဲ့ online ကနေပြီးတော့ပဲတင်သွင်းတဲ့ဥစ္စာကိုလက်ခံပါတယ် www.citizenofbarma.org ဆိုတဲ့ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကနေပြီးတော့အမည်စင်းတင်သွင်းတာကိုလုပ်လို့ရပါတယ် ချို့ကြတော့လေလေဒီအင်တာနက်ကိုမသွားတတ်ရင်တော့ Facebook ကပြည်သူ့ကိုရင်စာမျက်နှာ Messenger ကနေတဆင့်အမည်စင်းနေတင်သွင်းတဲ့ဟာကိုကျွန်တော်တို့လက်ခံကြမယ်လို့တိုင်ပင်ထားတာရှိပါတယ်ကျွန်တော်တို့ Facebook စာမျက်နှာက Citizen of Burma Award ပ
ါဟုတ်ကဲ့ဆိုတော့စုအနေနဲ့ကြတော့ဘာရီချင်းမြင်ပါလဲ
ကျွန်တော်တို့ကနှစ်စဉ်ရွေးချယ်တဲ့ရွေးချယ်ဂုဏ်ပြုတဲ့ပြည်သူ့ကိုရင်စုအတွက်က American Dollar 1000ချင်းမြင်ဂုဏ်ပြုပါတယ်အဲ့အတွက်ဘယ်နေရာမှာတုံးရမယ်ဘယ်နေရာမှာမတုံးအောင်ဆိုရဲကန့်သက်ချက်မရှိပါဘူးဒါပေမဲ့စုရှင်တွေအားလုံးကတော့ဒီအများအကျိုးရှိတဲ့နေရာတွေမှာပဲပြန်ပြီးတော့လှူဒန်းတာကိုကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခါကျွန်တော်တို့ကပြည်သူ့ကိုယ်ရင်စုနဲ့အတူပေါ့နော်ဒီအထူးစုလည်းကျွန်တော်တို့ချင်းမြင်ပါတယ်2012ခုနှစ်ကနေစပြီးတော့ပေါ့အဲ့ဒီအထူးစုတွေကလည်းပြည်သူ့ကိုယ်ရင်အသင်းဗဟိုလုံမှုဆောင်ဖွဲ့ကပဲရွေးချယ်ချင်းမြင်တာပါအဲ့ဒီအထူးစုတွေကကြတော့ American Dollar 1000ဂုဏ်ပြုပါတယ်ဒီအထူးစုတွေကိုရွေးချယ်တဲ့နေရာမှာသူတို့တနိုင်တပိုင်းလုပ်ငန်းဆောင်ရွက်နေတာနောက်ပြီးတော့ထူးခြားတဲ့လုပ်နည်းလုပ်ငန်းသစ်တွေနဲ့တီထွင်ကြံစဆောင်ရွက်နေတာနောက်တစ်ခါတိုင်းပြည်ရဲ့လိုအပ်ချက်ကွက်လက်တွေကိုဖြည့်ဆွက်နိုင်တာနောက်အများအတွက်အားကျစရာဂုဏ်ယူစရာဆောင်ရွက်နိုင်တာအဲ့ဒီအချက်တွေပေါ်မှာအခြေခံပြီးတော့ရွေးချယ်ပါတယ်ဒီအပြင်ဒီပရဟိတလုပ်ငန်းလုပ်ငန်းဆောင်ရွက်နေသူတွေအနေနဲ့အများသူငါရဲ့ချွေးနှဲစာနဲ့လှူဒန်းတဲ့ငွေတွေကိုကိုကျိုးအတွက်တစိမ့်တစ်ပိုင်းလေးတော်များမတုံးဆွဲမိဖို့လိုပါတယ်။ဒါရင်မကဘူးဒီလိုအပ်တဲ့နေရာတွေမှာအလေလွင့်မရှိပဲထိထိရောက်ရောက်လှုပ်ဆောင်ဖို့အတွက်ပါတာဝန်ရှိပါတယ်။အဲဒါကြောင့်ဒီအထူးစုများကိုရွေးချယ်တဲ့နေရာမှာပရဟိတလုပ်ကိုင်တဲ့လူပုဂ္ဂိုလ်အသင်းအဖွဲ့တွေအနေနဲ့ငွေကြေးစည်းရင်းများထင်သာမြင်သာထုတ်ပြန်မှုရှိမရှိနောက်အများရဲ့အလှငွေတွေကိုပြန်လည်စီမံခန့်ခွဲရမှာစေတနာသာမကဘူး။ပညာကိုလက်ကင်ထားပြီးတော့လုပ်ကင်ဆောင်ရွက်တဲ့ပရဟိတလုပ်ငန်းဟုတ်မဟုတ်စတာတွေပေါ်အခြေခံပြီးတော့စုရေးချယ်ရေးအစည်းအဝေးများကနေပြီးတော့ကျွန်တော်တို့ဒီရထားတဲ့သတင်းအချက်အလက်တွေစုံစမ်းသိရှိထားတဲ့အချက်အလက်တွေပေါ်အပေါ်မှာအခြေအလက်အပြန်အလှန်ပေါ့နော်ဗဟိုလုံမှုဆောင်တွေကြားမှာဆွေးနွေးတိုင်ပင်ပြီးတော့မှအများဆန္ဒသဘောထားကိုမဲပေးဆုံးဖြတ်ရယူတာဖြစ်ပါတယ်
ဒီလိုမျိုးစုပေးတဲ့ဆိုတဲ့အခါကျတော့ဒီစုပေးဖို့အတွက်ငွေကဘယ်လိုမျိုးရရှိတာပါလေ
စုပေးဖို့အတွက်ကကျွန်တော်တို့အဲ့ဒီအထူးစုတွေကတစ်ထောင်စီပေါ့နော်ပြည်သူ့ကိုယ်ရင်စုအတွက်ကဒေါ်လာ1000ပေါ့ဆိုတော့အနည်းဆုံးတစ်နှစ်ကိုဒေါ်လာဒီ1000 3000 1400လောက်ကျွန်တော်လိုအပ်ပါတယ်အဲ့လိုအပ်တဲ့ပတ်စံတွေကဒီနေ့ထက်ထိပေါ့နော် grant နေရာနေရတာတွေနောက်ပြီးတော့ fan တခြားအသင်းဖွဲ့တွေတောင်းခံတာတွေတရားမှမရှိခဲ့ပါဘူးဒီပတ်စံနှစ်စဉ်ဂုဏ်ပြုနေတဲ့ပတ်စံတွေကပြည်သူ့ကိုယ်ရင်အစီအစဉ်မှာပါဝင်တဲ့ဌာနခွဲအသီးသီးကနေပြီးတော့ကျွန်တော်တို့ fund raising တွေလုပ်မယ်ပွဲတွေမှာဈေးရောင်းမယ်အဲ့လိုရှာထားတဲ့ပတ်စံတွေနဲ့ပဲဖြည်းဖြည်းစင်စင်ဂုဏ်ပြုတာပါအဲ့အတွက်လည်းကျွန်တော်တို့ဒီပြည်သူ့ကိုယ်ရင် wine dot သားတွေက10နှစ်ရှိခဲ့ပါပြီအဲ့အတွက်အမြဲတမ်းကျွန်တော်တို့ဂုဏ်ယူပါတယ
်ဟုတ်ကဲ့ဆိုတော့ဒီနှစ်ကောပေါ့လေဒီပြည်သူ့ကိုယ်ရင်စုပေးပွဲတွေကျင်းပကြရတယ်ဆိုတဲ့အခါကျတော့ဒီအမေရိကမျိုးတွေမှာလည်းပဲလှည့်ပြီးတော့ကျင်းပကြတာကိုကျွန်တော်တို့တွေ့ရပါတယ်တခြားနိုင်ငံမှာကျင်းပတာကိုလည်းတွေ့ရပါတယ်ဒီနှစ်ကောဗမာကျင်းပပါမှာလေနောက်တစ်ခုကဒီလိုပေါ့လေအခုလိုမျိုးနေရာပြောင်းလဲပြီးတော့ကျင်းပနေရရည်ရွယ်ချက်လေးလည်းပြပြပေးပါအောင်ခင်ဗျာ
ကျွန်တော်တို့ဒီပြည်သူ့ကိုယ်ရေးစုကဒီပြည်သူ့ကိုယ်ရေးအသင်းဝင်ဌာနခွဲတွေမှာအလှည့်ကြပေါ့လေနှစ်စဉ်ကျင်းပပါတယ်ဒီနှစ်ကတော့ Arizona State Phoenix မြို့မှာကျင်းပမှာဖြစ်ပါတယ်ကြည့်ရချက်ကတော့အားလုံးပါဗျာဒီအမေရိကမှာကိုယ် professional ကိုလုပ်ကင်နေကြတဲ့သူတွေကြီးပဲအချိန်အမတန်ရှားပါပါတယ်အဲ့တော့ဒီကိစ္စကိုလည်းဝင်ပြီးတဲ့သဘောမျိုးမဖြစ်အောင်ပြီးတော့ထထခွဲအသီးသီးကနေပြီးတော့လှည့်လည်ကျင်းပနေအခါကျတော့အဲ့ဒီအရာဒေတာမှာပြည်သူ့ကိုယ်ပွဲကျင်းပသွားတဲ့အခါကျတော့ကျွန်တော်တို့ရဲ့စီယုံရေးအင်အားတွေအရာရောနောက်ပြီးတော့အကုန်လုံးချစ်ချစ်ခင်ခင်ရင်းရင်းနီးနီးဖြစ်ဖို့အတွက်ကောအများကြီးအထောက်အကူပြုရတဲ့အတွက်ဖြစ်ပါတယ်
ဒါဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။လာမယ့်ဖေဖော်ဝါရီလ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ကမ္ဘာ့ဒေသအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးဆင်နွှဲကြပါရစေ။ဒီတော့ VOA ပရိသတ်တွေလည်းလေးလိုက်ပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်။အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပေးရင်ချစ်သူများနဲ့အဆင်ပြေကြပါစို့နော်ကိုချစ်ခင်ရတဲ့မိဘအဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောက်ဘက် ဒါတွေအားလုံးအတွက်ဗဲလန်တိုင်းသချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ပရိသတ်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမတ်တရားစကားလေးတွေလာထားနိုင်ပါတယ်ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့ဖေဖော်ဝါရီလ9ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်အားလုံးအတွက်ချစ်ချင်းရင်းနဲ့တင်ပြန်ထုံပါစေ
ဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့အသိပ္ပံနဲ့ဤပညာအစီအစဉ်နားဆင်ကြရအောင်ပါရှင်
2018ခုနှစ်မှာစက်မှုနည်းပညာဆိုင်ရာတိုးတက်မှုအများအပြားရှိခဲ့ပါတယ်။ဒီထက်ကထူးခြားတဲ့တိုးတက်မှုတစ်ချို့ကို NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။2018မှာသိပ္ပံနည်းပညာဆိုင်ရာထူးခြားတဲ့တိုးတက်မှုတစ်ခုက 3D နည်းပညာမှာတတ္တုနဲ့ပုံထုတ်လာနိုင်တာဖြစ်ပါတယ်
။သုံးဘက်မြင်ရုပ်လုံးကြွပုံနှိပ်ချင်းလို့တိုက်ရိုက်ဘာသာပြန်လို့ရတဲ့ 3D printing နည်းပညာတဟုန်တိုးတိုးတက်လာပါပြီ။ဒီနည်းပညာကိုထွင်ခဲ့တာလွန်ခဲ့တဲ့နှစ်20လောက်ခရီးရပါ။အဲအခုဆို laser sintering လို့ခေါ်တဲ့တတ္ထုအမှုံလေးတွေကိုအလွန်အင်းအားမြင့်ပြီးတော့တနေရာထဲမှာစုဆိုင်ပြီးအရန်ကိုပူတဲ့အဟာနဲ့အရေးဖြော်ပြီးတော့ပုံဖော်တဲ့ဟာကိုတုံ့နာတော့၄50နှစ်တောင်ရှိပါတော့ဒီနှစ်တည်းမှာထွင်တာပါလဲဆိုတော့တာမန်ပလတ်စတစ်နဲ့ပုံဖော်တာမဟုတ်ဘဲနဲ့ stereolithography လို့ခေါ်တယ်အဲ့ဒါမဟုတ်ဘဲနဲ့တတ္ထုနဲ့ရုပ်လုံးကြွပုံနှိပ်လို့ရနိုင်တာပါရိုးရိုးတမဏိတဲ့ပို့ပြီးခိုင်မာတောင့်တင်းတဲ့ 3D ရုပ်လုံးကြွပစ္စည်းတွေကိုအိမ်မှာရှိတဲ့ printer လို့ဆက်မျိုးကနေပြီးတော့ရုပ်လုံးကြွပုံထုတ်နိုင်တဲ့ပုံနှိပ်ဆက်ကိုဒီနှစ်ထွင်တာတွေ့ရပါတယ
်နောက်တစ်ခုက AI လို့ခေါ်တဲ့အသိဉာဏ်ရှိတဲ့ဆက်ထုတ်လုပ်တဲ့နည်းပညာတိုးတက်လာတာပါ
artificial intelligence စိတ်ယုံလူသားတွေကိုလူတွေကျွန်တော်တို့လူတွေကမျက်စိထဲမှာတန်းမြင်တယ်ပေါ့နော်ဒါပေမဲ့စိတ်ယုံမဟုတ်ပဲねစိတ်ယုံတွေစိတ်ယုံတွေသူတည်တဲ့ဌာနတွေမှာဒီ artificial intelligence ရဲ့အတပါပါအသိပညာနဲ့ကွန်ပျူတာနဲ့ထိန်းချုပ်ပြီးတော့မှ system ကြီးတစ်ခုလုံးစိတ်ယုံကြီးတစ်ခုလုံးကိုလေပတ်ဖို့လုပ်ကြတာဖြစ်ပါတယ် AI ရဲ့အဆင့်ကအခုချိန်မှာတကယ်ကိုထိထိရောက်တုံးတာ Microsoft တို့ Google တို့ Amazon တို့လိုတိတ်ကြီးတဲ့ကမ္ဘာကုမ္ပဏီကြီးတွေကအသုံးပြုတာရဲ့သူတည်တဲ့လုပ်တဲ့အဆင့်မှာပဲရှိပါတယ်ဒါပေမဲ့AI တီထွင်ထားတဲ့လူသုံးကုန်ပစ္စည်းတွေအများကြီးရှိပါတယ် smartphone smart TV ပေါ့နော်မိမိချမ်းကျင်တဲ့ဘာသာစကားနဲ့ဥပမာဗမာလိုခိုင်းယူတဲ့တယ်လီဖုန်းကို Facebook ဖွင့်ပေးပါလို့ပြောတာနဲ့ Facebook ဖွင့်ပေးမယ်အဲမောင်ဘသူဟိုဖြင့်တယ်လီဖုန်းခေါ်ပေးပါဆိုတဲ့ချက်ချင်း Arrive for you ရှာတယ်လို့တန့်ခေါ်တယ်ပေါ့ဒါတွေက artificial intelligence နဲ့လုပ်ထားတဲ့ကွန်ပျူတာနည်းပညာတွေပါဈေးနှုန်းရှာတာဝယ်တာအစကွန်ပျူတာမှာ design ဆွဲပြီးတော့ twin ကုန်ခုတ်ခိုင်းတာပေါ့နော်ဒါကြာပြီဒီ idea ကတော့ဒါအစအဦးဆုံးစတုံးတဲ့ CNC machine လို့ဟာပြောပေါ့ကွန်ပျူတာနဲ့ဒီဇိုင်းလုပ်ပြီးတော့မှ twin ကုန်ကိုခိုင်းလိုက်တာမျိုးနောက်တစ်ခုကတော့စိတ်ယုံထုတ်ပစ္စည်းတွေမှာ quality control လုပ်တဲ့အခါ artificial intelligence ကိုစပေါင်းနေပါပြီအဲ့ဒီနည်းပညာကိုလူတိုင်းလွယ်တကူသုံးလို့ရအောင် artificial intelligence ရဲ့ကြော်ယူ software တစ်ခုလုံး internet ထဲမှာ download ပြီးတော့သုံးလို့ရအောင်လုပ်ရတဲ့နည်းပညာကိုဒီနှစ်ချင်းမှာထွင်ပါတယ
် AI နည်းပညာသုံး computer နှစ်ခုကိုဉာဏ်ရှင်ပြီးတဘာဝလွန်ပုံတွေအတန်တွေဖန်နေလာနိုင်တာကလည်းထူးခြားတဲ့တိုးတက်မှုပါ
နောက်တစ်ခုကတော့ artificial intelligence နဲ့ neural network ပေါ့နော် computer network တွေနဲ့တုံးတဲ့နည်းပညာတစ်ခုပါအစီအဝါအသိဉာဏ်နည်းပညာပေါ့အခြေခံပြီးတော့ရုပ်နဲ့အတန်ကိုတဘာဝအတိုင်းဖန်တီးတည်ထွင်မှုတစ်ခုဖြစ်ပါတယ်ဒီ AI နည်းပညာနဲ့ရုပ်ပုံနဲ့အတန်ပုံဖော်ယူတာပါ AI တုံးနေတဲ့ computer ကိုပုံကိုစမ်းစစ်လေ့လာခိုင်းပြီးတော့ဒီပုံဟာတူတလားတကယ်လားဆိုတာကိုဝေဖန်စမ်းစစ်ဖို့အတွက် now artificial intelligence နဲ့ run လုပ်နေတဲ့ computer တစ်ခုကိုစုံစမ်းခိုင်းလိုက်ပါတယ်အကယ်၍အဲ့ဒီ beauty AI ဖြစ်ခါဘာကြောင့်တူရာလဲဆိုတာကိုအဖြေပေးလိုက်တယ်။ဒီအဖြေပထမစပြီးတော့ပုံပြူရုပ်တူပုံကခေါ်တဲ့ AI ဆက်ကသာဒလာမန္တလာလက်ခံပြီးတော့ဒီတဲ့ပို့ပြီးတော့တပါဝနဲ့နှိဆက်တဲ့ပုံအောင်ပြန်လုပ်ပြန်တယ်။အဲ့တော့ over computer ရဲ့ AI နဲ့ဒီပဲ AI နဲ့ဟိုတစ်ဖက်တစ်ဖက်သူ့ဟာသူညံချင်းရှင်ပြီးတော့အမှန်တဖြည်းဖြည်းဖြည်းပြင်းတဲ့တပါဝတဲ့ပို့ပြီးတော့တပါဝလုံးပုံလေးအတန်လေးထွက်လာတာကိုမြင်ရပါတယ်။ဒီကမှမမြင်ဘူးတဲ့တကားဝလုံးရုပ်ပုံလေးအတန်လေးဖန်တီးလာတာကိုဘယ်မှာတုံးတယ်လဲဆိုလို့ရှိရင်ဥမာအဖင်ဘောင်းတူမဲ့ဘတ်စတာတွေခြောက်ကားတွေကိုအခုစောက်ပုံမှုအတွက်စူးစမ်းနေတဲ့အခါကျတော့ဒီမှာ sensor တွေကင်မရာတွေကိုတတ်ထားတယ်။ဗီဒီယိုကင်မရာတွေနဲ့အတန်လေးကိုခန့်ပြီးတဲ့အခါကျရင်ချက်ချင်းဒီကားကို feedback ပေးလိုက်တယ်။ hearing ကိုပြင်မယ်ရက်မယ်။ရ ရှောင်မယ်ဆိုတဲ့ဟာကိုအတန်းလေးရုပ်ကိုကြည့်ပြီးတော့အများကြီးဖိတ်ပက်ပြုတ်နေရတာပါ။အဲအဲ့ဒီဟာမှာအတုံးများလို့ပါပဲ။ဒီဤပညာကို GAN ပေါ့နော် Generated Adversarial Network လို့ခေါ်ပါလေ။ဒီဤပညာရဲ့ရည်ရွယ်ချက်ကတော့မခိုင်းတဲ့နဲ့သူ့ဟာသူတင်ယူသွားတာပေါ့နော်။ဒီကဘယ်လောက်အကွာအဝေးမှရှိလို့ရှိရင်ဘယ်လောက်လုံးငယ်ကောက်မောင်းရမယ်နှေးရမယ်ရရမယ်ဆိုတဲ့ဟာကိုသူကစက်ကိုပြန်တင်သွားတာပေါ့နော်ကြည်လိုက်တင်လိုက်ကြည်လိုက်တင်လိုက်ဒါကို unsupervised learning လို့လည်းခေါ်ပါတယ် digital forensic လို့ပါတော့မှလည်းတုံးတာတယ်ဒီနည်းပညာနဲ့ကောင်းတာတွေတုံးလို့ရလားမကောင်းတာတွေလည်းတုံးဖို့နီလန်းတစ်တွေရသွားနိုင်တယ်စိုးရိမ်တွေရှိပါတယ
်နောက်နည်းပညာတစ်ခုကလက်ကင်ဖုန်းကိုဘာသာပြန်တယောက်လို့တုံးနိုင်အောင်လှုပ်လာတာဖြစ်ပါတယ်
ရှိဝိဒါကိုကောင်းတဲ့တီထွေးမှုနောက်တစ်ခုကတော့ဆယ်ဖုန်းနဲ့ငကြမ်းနဲ့နားထောင်ပြီးတော့ပါတယ်စကားပြောတာချင်းမတူတဲ့နောက်တစ်ယောက်နဲ့လူနှစ်ယောက်စကားပြောတဲ့အခါတယောက်နဲ့တယောက်နားလည်အောင်ချက်ချင်းဘာသာပြန်ပေးနိုင်တဲ့နည်းစနစ်ပါအထူးသဖြင့်အဲမှာကအတုံးဝင်လဲဆိုကဘာလက်ခီးသွားတယ်ပေါ့မင်္ဂလာပါဆိုလို့ရှိရင်ပြင်တဲ့လို beyond the news ဆိုပြီးတော့တန်းထွက်သွားတယ်ဘက်ကပြင်တဲ့လို tribon လို့ပြောလို့ရှိရင်ဒီဘက်မှာကောင်းပါတယ်ခမရောင်းနေကောင်းပါလားဘာမှလို့အတန်နဲ့ပြန်ရတော့ရှားမှာဘာသာပြန်လူတယောက်ကအလုတ်လုတ်ပေးနေတဲ့အတိုင်းချက်ချင်းကိုဘာသာပြန်နိုင်တဲ့ cellular phone နဲ့ network ကလေးကိုနှစ်မှာထွင်နေ
face recognition လို့ခေါ်တဲ့ computer cyber လုံခြုံရေးဆိုင်ရာနည်းပညာမှာလည်းတိုးတက်မှုရှိခဲ့ပါတယ
် cyber security ပေါ့ online ပစ္စည်းဝယ်တာငွေစုတာငွေချေတာတမေဟုတ်ကြလုတ်တယ်လို့အခုဒီမှာဖြစ်နေပါတယ်ဒါတမလာသူတွေကပုံတင်နံပါတ်တွေငွေတဲ့ကြတဲ့ဘယ်ဘဏ်ထဲမှာငွေဘလောက်ရှိလို့ဘလို့ကွန်ပျူတာနီးနဲ့ရွှေပြောင်းပြီးခိုးယူအောင်ပြောတော်တော်များများခံနေရပါတယ်ဘလို့ကောင်းအောင်လုပ်မလဲဆိုကွန်ပျူတာပရိုဂရမ်ရေးသူတစုကမိမိရဲ့ကိုယ်ရေးကိုယ်တာအကြောင်းအရာတွေကိုအွန်လိုင်းပေါ်မှာပစ္စည်းတစ်ခုဝယ်တော့မယ်ဆိုလို့ရှိရင်ဘာမှပြောစရာမလိုဘဲနဲ့တန်းပြီးတော့ဝယ်လို့ရအောင်ဒီပညာကိုထွင်လိုက်ပါတယ် face recognition ဆိုတာကိုယ့်ရဲ့မျက်နှာမမြင်မချင်းကွန်ပျူတာပေါ်မှာဒါမှမဟုတ်ဆဲလ်ဖုန်းပေါ်မှာမကြည့်ဝယ်လို့မရဘူး
တဘာဝတန်းွေကိုလေရုညဉ့်ညမ်းစီတဲ့ဓာတ်တွေမထွက်ပဲတုံးနိုင်အောင်လည်းတီထွင်နိုင်ရတာပ
ါကဘာဝမှာတဘာဝတန်းွေနဲ့စွမ်းအင်ကိုတုံးပြီးဆရာစစ်တေစက်ရုံတွေကိုရဲနေတာ20ရာခိုင်နှုန်းရှိပါတယ်ဒီကဘာဝတန်းွေနဲ့ဆရာစစ်ပြောင်းတဲ့အခါမြင့်စုလိုက်ပြီးအခုစွမ်းအင်ထုတ်လိုက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်ကထွက်လာတာဒါလေရုညဉ့်ညမ်းမှုမှာတိုးဆုံးပါပဲအဲ့တော့ဘာပြန်လုပ်လိုက်လဲဆိုတော့ကောင်းနေထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုစက်တစ်ခုထဲမှာ PR အပူချိန်အမြင့်အောင်အောင်လုပ်ပြီးကာဗွန်ဒိုင်အောက်ဆိုက်ကိုအတွင်ပြောင်းအောင်လုပ်လိုက်တာပေါ့နော် super critical carbon dioxide လို့ခေါ်ပါတယ်သူ့ကိုစွန့်ရင်တစ်မျိုးအနေနဲ့သုံးချင်းအားဖြင့် carbon dioxide ကိစ္စတော့အောင်လုပ်နိုင်တယ်တီထွင်မှုအနေနဲ့မှတ်တမ်းတင်ထားပါတယ
်နည်းပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဆေးပညာလောကအတွက်သိပ်သုံးဝင်တဲ့တီထွင်ဆန်းသစ်မှုတွေနဲ့မြို့ပြဆောက်လုပ်ရေးဆိုင်ရာထူးခြားတဲ့တိုးတက်မှုတွေလည်းရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုအစီအစဉ်လေးအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းညုတ်ကိုကိုအောင်လင်းဦးကတလှည့်ကြေညာပေးပါအောင်ရှင်။
ဗင်နီဇွဲလားနိုင်ငံအတွက်အမေရိကန်ရဲ့အကူအညီထောက်ပံ့နေပါဝင်တဲ့ကုန်တင်ကား20ဟာအင်းဒီချင်းကိုလံဘီယာနိုင်ငံကုကူတာနယ်စပ်မြို့မှာရောက်ရှိနေပြီးအခြေအနေတွေလည်းတင်းမာနေပါတယ်။အရေးပေါ်စားတောက်နဲ့စေဝါပစ္စည်းတွေပါဝင်တဲ့ကုန်တင်ကားကြီးတွေဟာဗင်နီဇွဲလားနိုင်ငံနဲ့ဝင်ငွေမရတဲ့အတွက်နယ်စပ်မှာပဲစောင့်ဆိုင်နေကြရတာပါ။ထိုင်းနိုင်ငံမှာမလ24ရက်နေ့ကျရင်ကျင်းပမဲ့ဝန်ကြီးချုပ်ရွေးကောက်ပွဲမှာဘီယင်မဟာဝါဂျီယာလောင်ကွန်းရဲ့အသက်68နှစ်အရွယ်အမတော်အိုဘီရက်တနာမဟီရိုဟာတက်Thai Raksha Cha Party ကိုကိုစားပြုပြီးရှင်းပြမယ်အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်ပြည်ပမှာတင်းချောင်းနေတဲ့ဝင်းကြီးချုပ်ဟောင်းတဆင်ရှင်နာဝနဲ့ဆက်နေတဲ့နိုင်ငံရေးပါတီကိုကိုစားပြုပြီး Thai Tawin Mithasu Wintu ကအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြေညာလိုက်တာကြောင့်2014ခုနှစ်တုန်းကအာဏာသိမ်းပြီးလက်ရှိချိန်မှာဝင်းကြီးချုပ်တာဝန်ယူထားတဲ့ပြည်ရွှေချန်ဟိုချာဆက်လက်အာဏာထိန်းချုပ်နိုင်မယ်အလားအလာတွေကိုထိခိုက်နိုင်တယ်လို့လည်းအကဲခတ်တွေယူဆနေပါတယ်စစ်တပ်ကကျောင်းနောက်ခံပေးထားတဲ့ပါတီကလည်းဝင်းကြီးချုပ်ကိုရွေးကောက်ပွဲမှာကိုယ်စားလောင်းထိပ်ဖြစ်ဝင်ပြိုင်မှုဒီနေ့ပဲကြေညာကြရပါ။ဆိုရင်နိုင်ငံသားတရင်းစာဆရာချမဲခါရှောက်ကြီးကိုနေရမပြောင်းမဲ့အစိုးရကိုဆက်လက်ဝေဖန်နေမယ်ဆိုရင်ကြီးစန်းစာတင့်မယ်ဆိုပြီးဆော်ရီယင်ရှင်မင်းသားကသူ့လူယုံတဲ့ကိုပြောခဲ့တယ်ဆိုပြီးနယူးယောက်တိုင်းတရင်းစာကဖော်ပြခဲ့ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Tino Knolias ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome.